နိုင်ငံကလေးဘောနီးယားပင်လယ်ဘွန်ဒီမြို့မြန်မာဘုရားဘာသာဘုန်းတော်ကြီးကျောင်းမှာမြန်မာဘုရားဘာသာဘုန်းတော်ကြီးကျောင်းတက်ကြီးရဲ့ဦးစီးပရဏနာယကဆရာတော်ဘုရားကြီးများဥထိတ်ထားယူကျင့်ပါပြုလုပ်အပ်သောဘောဂဝိပဒနာဒေတာတရားသက္ကံပေါ်မှာခဏိသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပြီးမှဖြစ်ပါတယ်ရသဗျာသခင်ခရောမြတ်ကြီးလက်ထက်တော်ခါကလာတော်မှာဘုရားရှင်ခရောမြတ်ကြီးတာဝတိဘေမောဇေတဝန်ကျောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါ်တော်ကောင်းတို့သည်ဒါကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သဂရဂါမိမဉ္ဇဏ်အနာဂါမိမဉ္ဇဏ်ရဟတာမဉ္ဇဏ်များအတိအသေးရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနိုင်ညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယန္တညာပါစေသဂရဂါမိမဉ္ဇဏ်များယန္တညာပါစေအနာဂါမိမဉ္ဇဏ်များယန္တညာပါစေအရဟတမဉ္ဇဏ်များယန္တညာပါစေလို့ဆန္ဒပြုရင်းနဲ့ဘုရားကြီးများရဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။မြတ်စွာဘုရားသာသနာတော်မြတ်ကြီးနဲ့ကြုံကြိုက်တဲ့အချိန်အခါကာလမှာသာသနာတော်မှာလည်းပဲလာပြီးတော့လူဘဝရောက်ရှိတော်လူဖြစ်တော်မြတ်စွာဘုရားသာသနာတော်မြတ်ကြီးမှာဟောကြားထားတဲ့သစ္စာတရားတွေလည်းနာကြားခွင့်ကြားတော်သစ္စာတရားတွေကိုနှင်းနှင်းသက်သက်လက်ခံနိုင်တဲ့အသိဉာဏ်ထောင်နိုင်တဲ့နားတွေလည်းရှိတော်မှာမြတ်စွာဘုရားဟောကြားထားတဲ့သစ္စာတရားအလုံးစုံတရားတွေကိုကျေကျေစသနဲ့အချင်းချင်းကြောက်အားထုတ်ခြင်းဆိုတဲ့ဓမ္မာနုဓမ္မပฏิပတ်၏အခြင်းတွေကိုချင်းချင်းကြောက်အားထုတ်ကြဖို့လိုပါတယ်။ဘာဖြစ်လို့လဲလို့ဆိုတော့လူဘဝရလာတဲ့တက်တန်းကလေးဟာတကယ်တမ်းတွေးကြည့်လိုက်တော့တော်တော်လေးပဲ။ဟိုးကဘာဝဇ္ဇကလူသားတွေစတင်ဖြစ်တယ်ဆိုတဲ့အချိန်ဟာစာပေကျမ်းကတည်းကပြောမယ်ဆိုလို့ရှိရင်နှစ်ပေါင်းအသင်ခြေလောက်ကိုအသက်ရှိတယ်လို့ပြောတယ်။အဲဒီနောက်မှာဒုစရိုက်တရားတွေအကုသိုလ်တရားတွေကိလေသာတရားတွေထူပြောလာတော့တဖြည်းဖြည်းနဲ့အတ္တတန်းနေတိုးလာခဲ့။အဲဒီလိုတိုးလာခဲ့ရကနေပြီးတော့ဆန္ဒတန်းနေရောက်ဆန္ဒတန်းကနေတကပြန်တဲ့အသင်ခြေရတန်းရောက်အသင်ခြေရတန်းကနေပြန်ကြဆန္ဒတန်းရောက်အဲဒီလိုအသက်တမ်းတွေဟာအသက်တမ်းရှည်တဲ့အချိန်နဲ့ရှိခဲ့ဘူးတဲ့အသက်တမ်းတူတဲ့တူလုံးတဲ့အချိန်နဲ့ရှိခဲ့ဘူးတဲ့ဥပမာအဖြစ်ဘုန်းကြီးတို့ဗဒကပမှာအခုရောက်ဆဲဖြစ်တဲ့ကပမှာဘုရား90ပွင့်ပရမသုံးပွင့်တဲ့ဘုရားကကကုတ္တန္တဘုရားအတ္တတံဘယ်လောက်ရှိတယ်လဲဆိုရင်အတ္တတံနှစ်ပေါင်း7000အသက်ရှိတယ်နဲတာပေါ့ဒုတိယပွင့်တော်မူတဲ့မြတ်စွာဘုရားကကောဏကမဏဘုရားအတ္တတံ4000အသက်ရှိတယ်တတိယပွင့်တော်မူတဲ့မြတ်စွာဘုရားကကတ္တပဘုရားအတ္တတံ1000အသက်ရှိတယ်အခုဂေါရမဘုရားကအတ္တတံ100ပဲအသက်ရှိတယ်100ပါတော်မှတတိယသရရေပုံရပေါ့တရားတဲ့ရောတဲ့ပုံကိုလည်းရှိတယ်တရားတဲ့တိုးတဲ့ပုံကိုလည်းရှိတယ်အရှင်သာရိပုတ္တရာတို့အရှင်နုရုဒ္ဓတို့အရှင်အနန္ဒာတို့ဆိုရင်နှစ်ပေါင်း120ရှိတယ်အရှင်သာရိပုတ္တရာတို့မဟုတ်ဘူးအရှင်မဂ္ဂတပတို့အရှင်နုရုဒ္ဓတို့အရှင်အနန္ဒာတို့နှစ်ပေါင်း120သက်ရှိတယ်အရှင်နုရုဒ္ဓကနှစ်ပေါင်း160သက်ရှိတယ်အရှင်ဘာဂုလဆိုနေပေါင်း180တက်ရှိတယ်နဲတာပေါ့ဒါပေမဲ့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကြတာဟောအတ္တတန်းရဲ့ဘာပုံပုံတပုံလျှော့ပြီးတော့ပရိနိဗ္ဗာန်ဆရာရောထောက်ကြရှိတဲ့အတွက်တက်တော်80မှာပရိနိဗ္ဗာန်ဆရာတကယ်ဆိုလို့ရှိရင်တက်တတ်နေသိရောက်သွားပြီရေပေါ်ရာအဖြစ်ပြောရင်85မြူတန်85မြူတန်ဆိုတော့ဘုနာလုံးတက်ရှိတဲ့ပုံပုံတရားကျော်အထိရှိပါသေးတယ်ဒါပေမဲ့မတန်သေးပါဘူး85နှစ်တန်းရှိဆုံးပေမဲ့60လောက်50လောက်နဲ့ဘုံကြီးချောရတဲ့ပုံကိုယ်တွေအများကြီးရှိတယ်အသက်တန်းတွေဟာမငြိမ်ဘူးအမတန်တူတဲ့တူတောင်းတဲ့အချိန်ကာလဖြစ်တယ် အဲ့ဒါကြောင့်မို့လို့မိမိတို့လူဘဝရောက်လာတဲ့အတ္တတန်ကလေးဟာတူတူလေးပဲရှေ့တော့ကပုံကိုယ်တွေရှင်းကြည့်လိုက်ရင်အမတန်ကိုနည်းလာအတော့ကိုနည်းလာအဲ့ဒီလိုနည်းတဲ့အခါကျတော့မိမိတို့ရထားတဲ့တတန်ကလေးအတွင်းမှာအဲ့ဒီသစ္စာတရားတွေကိုကြိုးကြိုးစားစားအမထောက်ကြဖို့ဆိုလို့ရှိရင်မိမိတို့ရဲ့ဘဝဟာနောက်အနာဂတ်မှာအတော့ကိုရင်းနှီးစရာကောင်းပါတယ်ဘလောက်အထိရင်းနှီးစရာကောင်းတယ်လဲဆိုရင်ခေတ်ကာလကလည်းပဲဆောက်ကတ်ကဖြစ်တဲ့အတွက်တတန်လည်းဒီတဲ့ပို့တုံးမယ်ခေတ်ကာလကဒုစရိုက်တရားတွေထူပြောတဲ့ခေတ်ဖြစ်တဲ့အတွက်ဒုစရိုက်တရားတွေဒီတဲ့ပို့ပြီးတော့ထူပြောကြမယ်အကုသိုလ်စိတ်တွေကိလေသာစိတ်တွေပို့ပြီးတော့ထူပြောကြမယ်အဲ့ဒီလိုခေတ်ကာကာလမျိုးမှာပြန်ပြီးတော့လူပြန်ဖြစ်ကြရမယ်ဆိုလို့ရှိရင်အဲ့ဒီပုံကိုယ်ရဲ့အနေအထားကိုကြည့်လိုက်ရင်လောင်လာမဲ့နှစ်ပေါင်း50တရားအချိန်ကာလကိုမှန်းပြီးတော့ကြည့်လိုက်မယ်ဆိုအဲ့ဒီခေတ်ကကာလရဲ့အနေအထားဟာအတော့ကိုနေခြင်းစရာမကောင်းတဲ့အနေအထားပဲဒါတော့လူဘဝပြန်ဖြစ်တာလူဘဝပြန်မဖြစ်လို့အပယ်လေးပါးရောက်သွားမယ်ဆိုလို့ရှိရင်ပြောစရာတော့မလိုတော့အင်မတန်ဆင်းရဲပင်မကြီးစွာနဲ့သံသရာမှာဖြတ်တန်းရတော့တယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သံသနာတော်နဲ့ကြုံဖို့ဆိုတာလည်းပဲဒီဘဝဟာအကောင်းဆုံးဘဝပဲနောက်ဘဝနောက်ဘဝတွေဆိုလို့ရှိရင်ဒီလိုပြန်ကြုံဖို့ဆိုတာမျောမှန်းလို့မရသလောက်ပါပဲဘုရားတရားသံဃာယရဏ3ပါးနဲ့ယရဏ3ပါးရှိခြင်းမှလည်းရှိတော့မယ်ရှိနေရင်တော့မိမိနဲ့နှိစက်ခြင်းမှနှိစက်တော့မယ်အဲ့ဒီလိုအခြေအနေတွေကအများကြီးဖြစ်လာအဲ့ဒါကြောင့်မို့လို့နောက်ဘဝမှာလူပြန်ဖြစ်ရင်တော့လက်ရှိအနေအထားမျိုးနဲ့ပြန်ဖြစ်ပေါ်လာတော့တော့ခက်ရင်ပါပဲဒီထဲမှာကသို့ဖို့ပဲရှိတယ်ခုနပြောသလိုပဲလေးပါးသန္တာရောက်သွားမယ်ဆိုရင်တော့ပြောပြရမရှိတော့အဲ့ဒါကြောင့်ဒီဘဝဟာသစ္စာတရားသစ္စာတိတိရအောင်ကြိုးစားဖို့အတွက်အမြဲတမ်းအကောင်းဆုံးဘဝတစ်ခုပဲလို့အဲဒီလိုမှတ်လိုက်ပါအဲဒီတော့ဒီဘဝမှာမိမိတို့အတွက်အရေးကြီးတွေးစရာကဘာလဲဆိုလို့ရှိရင်ဒီဘဝကနေမျက်စိနှလုံးပိတ်လို့ဝิญဉ်ချုပ်သွားရင်နောက်ဘဝမှာဘယ်လိုပုံစံနဲ့ပြန်ဖြစ်မလဲဒါသိရေးကြည့်ပါလေဘယ်လိုပုံစံနဲ့ပြန်ဖြစ်မလဲဘာလို့ပြန်ဖြစ်မလဲဒီတော့ဘုရားဘာသာရဲ့ဖြစ်စဉ်အရပြောဘုရားဘာသာတရားတော်ကပြောထားတဲ့စကားအရာဆိုလို့ရှိရင်တန်ត្រာဟာမဆုံးသေးဘူးယဟနာမှမဖြစ်သေးရင်အနာဂတ်တန်ត្រာဆိုတာရှိနေသေးတယ်ဘဝဟာမဆုံးသေးဘူးအဲ့ဒီနောက်ဘဝနောက်ဘဝဆိုတာဟာလည်းပဲဘုရားဘာသာယူဆအရဘုရားဘာသာတရားတော်အရပြောမယ်ဆိုလို့ရှိရင်30နဲ့တပုံရှိတယ်အဲ့ဒီ32ပုံကိုဖြတ်သန်းဖို့ဆိုတာဟာဘယ်သူမှအားကိုးလို့မရဘူးကတိရှင်မရှိဘူးဘုရားဘာသာမှာတခြားတခြားဘာသာတွေကကတိရှင်ရှိတယ်ဘုရားဘာသာမှာကတိရှင်မရှိဘူးထုံးစံမရှိဘူးကတိရှင်ထုံးစံမရှိဘူးဒါပေမဲ့ကိုပြုတဲ့ကံကကိုကိုဖန်တီးသွားတာကိုပြုတဲ့ကံပဲကိုအားကိုးပြီးတော့တန်ត្រာမှာကျင့်နေကြရတာအဲ့ဒီတော့ကံဆိုတာကအကြံပြုအဖြစ်ပြောကြည့်လိုက်မယ်ဆိုလို့ရှိရင်နံပါတ်1ကကရုကကံကရုကကံဆိုတာကမိမိရဲ့အနာဂတ်ဘဝကိုစီမံပြီးသားပိုင်ဖြတ်ပြီးသားဘလို့မှပြောင်းလဲလို့မရနိုင်တဲ့ကံမျိုးအဲ့ဒါကရုက္ကံနံပါတ်1အဲ့ဒီကံတွေဒီမိမိတို့ရဲ့တန်တမာရှိထားမယ်ဆိုရင်အဲ့ဒီကံပို့ပေးတဲ့စီကျင်းတွေရောက်ဖို့ပဲရှိတယ်အဲ့ဒီကံကအကုသိုလ်အရာမှာပိစ္ဆာနာဒတိယကံလို့ခေါ်တယ်နေတမိစ္ဆာဒတိကံလို့ခေါ်တယ်နော်ပိစ္ဆာနာဒတိယကံဆိုတာဟာအလုံးပြရပါလေအမိတတ္တကအဖိတတ္တကယန္တတတ္တကဖရာရဲ့ခန္ဓာကိုယ်ကိုသိသိတရားပြုရကံတန်ခါသိခွရကံ နောက်တစ်ခါနေတမိစ္ဆာဒိဋ္ဌိကံဆိုတာကသူက10မျိုးရှိတယ်ပေါ့အဲဒီ10မျိုးကနတ္တိဒိဋ္ဌိနတ္တိဟိတနတ္တိဟုတ္တနတ္တိဒုက္ခတာဒုက္ခတာကမ္မနာဖလာဝိပါကောစသည်ဖြင့်အားလုံး10ပါလုံရင်ချုပ်လိုက်တဲ့အခါကျတော့အဲဒီနေတမိစ္ဆာဒိဋ္ဌိကံဆိုတာဟာကံနဲ့ကာယအကျိုးပေးကိုပြစ်ပယ်တဲ့ကောင်းကံလုပ်လဲကောင်းကျိုးမပေးဘူးမကောင်းကံလုပ်လဲမကောင်းကျိုးမပေးဘူးအဲ့ဒါကြောင့်မလို့ကောင်းကံပဲလုပ်ခြင်းလုပ်မကောင်းကံကိုပဲလုပ်ခြင်းလုပ်ဘယ်ကံပဲလုပ်ခြင်းလုပ်ခြင်းလုပ်လုပ်ခြင်းနဲ့ကံလုပ်အကျိုးပေးတဲ့အခါကျတော့သူအကျိုးပေးခြင်းတို့ပေးတော့မှာပဲအဲ့ဒီလိုယူဆတဲ့အယူကိုနိဒာမိစ္ဆာဒိဋ္ဌိလို့ခေါ်တယ်အဲ့တော့နိဒမိစ္ဆာဒိဋ္ဌိကကံတော့မဟုတ်ဘူးမဟုတ်ပေမဲ့လို့လည်းပဲနိဒမိစ္ဆာဒိဋ္ဌိရှိထားတဲ့ပုဂ္ဂိုလ်တရားတွေကုသိုလ်အကုသိုလ်ကိုယုံကြည်မှုမရှိဘူးအဲ့ဒီလိုယုံကြည်မှုမရှိတဲ့အတွက်သူထင်ရမြင်ရသူလုံးတော့ထင်ရမြင်ရလုံးတော့မယ်ဆိုရင်အမတန်ဆိုးရွားတဲ့အကုသိုလ်ကံကြီးတွေသူ့မှာတင်သွားပြီအဲ့ဒီတော့တင်သွားပြီဖြစ်တဲ့အတွက်သူ့ရဲ့တဏ္ဍာမှာကြီးနေတဲ့ကံကြီးတွေဖြစ်သွားပြီအဲ့ဒါကြောင့်မလို့နိဒမိစ္ဆာဒိဋ္ဌိကံဟာလည်းပဲကြီးနေတဲ့ကံထဲမှာထည့်ထားတယ်။ဒါအကုသိုလ်နဲ့ပတ်သက်လို့အဲ့တော့ပစ္စန္နဒိဋ္ဌိကံရဲ့နိဒမိစ္ဆာဒိဋ္ဌိကံရဲ့အဲ့ဒီကံတွေကအကုသိုလ်ကံအရာမှာအမတန်ကြီးနေတဲ့ကံကြီးနေတဲ့ကံဆိုတာဘာပြောတာလဲလို့မေးရင်သူရဲ့လာရကတိကိုသတ်မှတ်ပြီးသားအပယ်လေးပါးရောက်ဖို့ငရဲရောက်ဖို့ကျင်းသည်စီမံပြီးသားဘလုံးမဆောင်လွှဲလို့မရကျင်းတယ်ပဲရောက်အောင်ပဇတတမင်းဟာသူ့ရဲ့ခမီးတော်ဖြစ်တဲ့ဗိမိတ္တရာမင်းကြီးကိုသူကိုယ်တိုင်ပဲသူ့ရဲ့ပယောဂါကြောင့်တည်အောင်လက်ရဆန်းအောင်သူကိုယ်တိုင်ပြုခဲ့တယ်အဖေတတ်တယ်ပေါ့လေအဲ့ဒီလိုဖေတတ်ခဲ့တဲ့အတွက်မြတ်စွာဘုရားနဲ့လည်းတွေ့တယ်မြတ်စွာဘုရားတရားကိုလည်းနားတယ်အဲ့ဒီလိုတရားနာသည့်အတွက်သောတာပန်ဖြစ်နိုင်တဲ့အနေထားလည်းသူမှရှိတယ်။ဒါပေမဲ့သူသောတာပန်မဖြစ်ခဲ့ဘူး။ဘာဖြစ်လို့မဖြစ်ခဲ့တယ်လဲမေးရင်သူ့အဖေကိုကိုယ်တိုင်တတ်ခဲ့လို့။နော်သူ့အဖေကိုကိုယ်တိုင်တတ်ခဲ့လို့။ပိတုကရကကံကြီးထိုက်တော်တော့တရားမရတော့ဘူးဖြစ်ပါလေ။အဲ့ဒါကရုကကံရဲ့သဘာဝပဲ။အဲ့ဣဂုလိမာလာတို့ကြတော့တစ်မျိုးပေါ့။ဣဂုလိမာလာတို့ကြတော့အမေကိုတတ်ဖို့ကြိုးစားတယ်အမေကိုဓာတ်နဲ့လိုက်တယ်။နောက်ကလည်းဘာဒီနေ့တော့လက်ညှိုးတစ်ချောင်းမယ်လို့တော့တယ်ဘလူးပဲတွေ့တယ်တတ်မယ်။အမေကိုတွေ့တဲ့အခါဟာအမေလက်ထားလို့ပဲဖြစ်ဘူးတတ်မှဖြစ်မယ်။ငါတော်တဲ့နေရာတာကြာပြီ။အစာစင်ရနေစင်ရအဝစင်ရနေနေရာတာကြာပြီ။ဒီနေ့တော့ဘလူးတို့တွေ့တတ်မယ်။အဲ့ဒီတော့ကိုကြောင်းဝါပြီးတော့လိုက်တာ။ဒါပေမဲ့မြတ်စွာဘုရားကသိတော်မူတဲ့အခါကျတော့အကယ်၍သာသူ့အမေကိုတတ်မိခဲ့သည်ရှိတော့အခုလေးမှလာဘလုံးလေးနဲ့မှတရားမရနိုင်ဘူးအဲ့ဒါကြောင့်မလို့သူ့အမေကိုတတ်တဲ့အဖြစ်မကြုံရအောင်မြတ်စွာဘုရားကကြားကနေဝင်ပြီးတော့အယောင်ပြလိုက်တယ်အဲ့ဒီလိုအယောင်ပြလိုက်တော့မြတ်စွာဘုရားကသွားတွေ့တွေ့တော့ဘာလုပ်ကြလဲဟာအမေကိုမတတ်တော့ဘူးဒီယဟန်ကြီးကိုပဲတတ်တော့မယ်စိတ်ပြောင်းသွားပြန်ရောပြောင်းသွားတော့ဘာလုပ်ကြလဲမြတ်စွာဘုရားကသွားကိုလိုက်တာပေါ့ဘုရားပြိတ္တနော်အစင်းသားကြီးသူလုံးခဲ့တဲ့ကံကအမေကိုတတ်မယ်ဆိုပြီးတော့လည်းဒါနဲ့လိုက်ဖို့လေ။နော်။မြတ်စွာဘုရားကိုတတ်မယ်ဆိုပြီးတော့လည်းဒါနဲ့လိုက်တယ်။ဒါပေမဲ့ကံရကံမြောက်မတတ်ဖြစ်ပါဘူး။တတ်မယ်လို့တော့စိတ်ထဲမှာပေါ်ခဲ့ပြမခဲ့ဘူးတယ်။တတ်မလို့လည်းကြိုးစားခဲ့ဘူးတယ်။ဒါပေမဲ့လက်တွေ့တော့မတတ်ဖြစ်ဘူးပေါ့နော်။မတတ်ဖြစ်တဲ့အတွက်ကံမြောက်သလားမမြောက်ဘူး။ဒီလိုလည်းရှိသေးတာပေါ့နော်။အဲ့ဒါရွေချက်ကရွေချက်ပဲနှုတ်ကပြောဆိုတာပြောဆိုတာပဲကာယကကျွလုံတာကျွလုံတာပဲဒါပေမဲ့လက်တွေမတတ်ဖြစ်တဲ့အတွက်ပစ္စန္နရိယကံမြောက်မသွားဘူးမြောက်မသွားတဲ့အတွက်သူဒီဂရုကကံဖြစ်မသွားဘူးအဲ့ဒါကြောင့်မလို့ပဇာတတနဲ့အင်္ဂုလိမာလာရှင်းကြည့်လိုက်တဲ့အခါကျတော့ပဇာတတကတရားမရအင်္ဂုလိမာလာကတရားရသွားတယ်အဲ့ဒါကြောင့်ခြားချက်ပဲနော်အဲ့ဒါဂရုကကံရတဲ့ဘာဝပါနောက်ကုသိုလ်ကံအရာမှာတော့စာရိပေတွေမှာတော့မဲကောကုသိုလ်ကိုကရုကကံအရာပြောထားပါတယ်။နောက်ကုတ္တရာစိတ်ကိုတော့ ညံအရာမထားသေးတဲ့ကံလို့မတော်ဘူးเนาะကံလို့မတော်ဘူးဒါပေမဲ့လည်းသူ့ကိုလည်းထည့်ခြင်းထည့်လို့ရတဲ့သဘောရှိပါတယ်အဲဒီတော့မဟဂုတ်ကုသိုလ်ကံဆိုတာကဘာပြောတာလဲပြီးတော့ဈာန်ကိုပြောတာဈာန်เนาะဈာန်က10မျိုးလည်းပြောတယ်9မျိုးလည်းပြောတယ်တနည်းအားဖြင့်10မျိုးတနည်းအားဖြင့်9မျိုးเนาะအဲ့တော့9မျိုးဆိုတာကတော့ရနေတော့ချက်ထားတာအဓိကကတော့10မျိုးပါပဲတမပတ်10ပါဆန်10မျိုးအဲ့ဒီဆန်10မျိုးဟာရူပဝဆရဆန်က4မျိုးအရူပဝဆရဆန်က4မျိုးအားလုံးပေါင်းလိုက်တော့10မျိုးအဲ့ဒီ10မျိုးတဲမှာတမျိုးမျိုးရထားရင်အဲ့ဒီပုဂ္ဂိုလ်ဒီအဲ့ဒီဇံရှိတဲ့ဘုံကိုရောက်ပါတယ်။ဥပမာပရမဇာရတဲ့ပုဂ္ဂိုလ်ဒီပရမဇာဘုံကိုရောက်မယ်နော်။ဒုတိယဇာရတဲ့ပုဂ္ဂိုလ်ဒီဒုတိယဇာဘုံကိုရောက်မယ်။တတိယဇာရတဲ့ပုဂ္ဂိုလ်တတိယဇာဘုံကိုရောက်မယ်။သရဒ္ဒဇာရတဲ့ပုဂ္ဂိုလ်သရဒ္ဒဇာဘုံကိုရောက်မယ်။သူကလည်းသူတတ်မှတ်ပြီးတာ။ဘလို့မှရှောင်လဲစရာမလိုဘူးတတ်မှတ်ပြီးတာ။အရူပဇာရတဲ့ပုဂ္ဂိုလ်ဒီအရူပဘုံကိုရောက်မယ်။ဘလူကသတ်မှတ်တယ်ဘလူကမှသတ်မှတ်တာမဟုတ်ဘူးနိယံမှာတဘာဝကသတ်မှတ်တာအဲဒါကြောင့်မို့လို့သူ့ဇံနဲ့သူ့ပုံနဲ့ကျင့်တည်မှုချရောက်မှာမို့လို့ကရုကကံနော်သက္ကန္တရမဲကြတော့သူ့ကိုတော့ကံအရာတော့သွင်းမထားပါဘူးသူကတော့ဉာဏ်မို့လို့ကံအရာသွင်းမထားဘူးဒါပေမဲ့သူလည်းကရုကကံအရာထဲမှာအလျောက်အပြည့်သွင်းမယ်ဆိုရင်တော့သိလို့ရနိုင်တဲ့သဘောရှိပါတယ်ဘလို့လဲလို့ဆိုရင်တောတပတ္တိမေတ္တာရထားရင်ဒီဘုက္ခုအပင်မရောက်တော့ဘလူကကယ်လိုက်တာလေတောတပတ္တိမေညာကကယ်လိုက်တာနော်တောတပတ္တိမေညာရထားရင်အပယ်ကိုမရောက်တော့အပယ်လေးပါမှလွတ်သွားပြီနရကတဂရဂါမိမေညာရယုံနဲ့ဘယ်ဘုံကလွတ်မယ်ဆိုတဲ့တမတ်ချက်မရှိဘူးအဲအနာဂါမိမေညာရသွားပြီဆိုရင်တော့ခုနကြံရှိတဲ့လူဘုံမရောက်တော့ဘူးလက်ဘုံလည်းမရောက်တော့ခန္ဓာတော်ကသောတာပတိမညာရသွားရင်အပယ်လေးပါမရောက်တော့သက္ကရာကအနာဂါမိမညာရသွားရင်လူဘုံလည်းမရောက်တော့ဘူးလက်ဘုံလည်းမရောက်တော့ဘူးဘယ်ဘုံရောက်သွားလဲ၄ရက်၁ရက်၆ရက်เนาะအားလုံးပေါ့တော့၁၇ဘုံရောက်သွားအဲ့ဒါအနာဂါမိမညာရသွားရင်ကမ္မ၁၇ဘုံမရောက်တော့ကျန်တဲ့ပုံမောက်20ပဲရောက်တော့တယ်အဲ့ဒါကပြမအရဟတမညာရသွားရင်အဲ့ဒီ20လည်းမရောက်တော့အဲ့ဒီလိုမရောက်အောင်ဘလူကနေတားပေးလိုက်တာလေလောကုတ္တရာမဲ့ညာကတားပေးလိုက်တာအဲ့ဒါကြောင့်မလို့ဒီညာဒီလည်းကံအရာနဲ့ပြောမယ်ဆိုလို့ရှိရင်သူလည်းပဲသတ်မှတ်ချက်ကရှိပြီးသားလို့ပြောရတာပေါ့လေဒီနေ့သောတာပန်ဖြစ်ထားတဲ့ပုဂ္ဂိုလ်တွေသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်များသည်เนาะသူရဲ့တဘာဝလိုရလူပုံနဲ့ဓာတ်ပြ6ဓာတ်ကိုတချို့တချို့သောတာပန်တွေကတစ်ကြိမ်ပြန်လာတယ်တချို့တချို့သောတာပန်တွေကနှစ်ကြိမ်၎င်းသုံးကြိမ်၎င်းပြန်ဖြစ်သေးတယ်တချို့တချို့သောတာပန်တွေက9ကြိမ်ပြန်ဖြစ်သေးတယ်အများဆုံး9ကြိမ်9ကြိမ်နဲ့တော့ပုံမဖြစ်ဘူးအဲဒါလူပုံနဲ့ဓာတ်ပုံလို့ဒီလိုပြောတာကိုနော်လူပုံနဲ့ဓာတ်ပုံဆိုတော့လုံးပေါ်မှာဖြစ်မလားနတ်ပေါ်မှာဖြစ်မလားကျင်းသေးတော့မပြောနိုင်ဘူးဒါပေမဲ့လို့ဒုသရိုက်တရားထူပြောတဲ့အချိန်မှာဆိုလို့ရှိရင်တော့လူပြင်မှာမဖြစ်တော့နတ်ပြင်မှာပဲဖြစ်တယ်ဒုသရိုက်တရားလဲပါတဲ့အချိန်မှာဆိုရင်တော့လူပြင်မှာဖြစ်တတ်ပါတယ်ဒီခေတ်မှာသောတာပန်ပုဂ္ဂိုလ်တယောက်သေသွားရင်လူပြင်မှာပြန်ဖြစ်မလားလို့မေးရင်တော့မဖြစ်ဘူးပဲပြောရပါမယ်ဘာဖြစ်လို့တော့ဆိုတော့ဒီခေတ်ကဒုသရိုက်တရားထူပြောတဲ့ခေတ်ကိုနော်ဒုသရိုက်တရားနဲပါတဲ့ခင်မျိုးဆိုရင်တော့ပြန်ဖြစ်တတ်ပါပဲ။အဲဒါကြောင့်ဒီခေတ်မှာလူပြင်မှာသောတာပန်လေးမွေးလာသလားမွေးနိုင်သလားမင်းရင်တော့သူရဲ့သဘာဝအရာမမွေးနိုင်ဘူးပဲပြောရမှာပဲ။ဘယ်မှာတော့ပြန်ဖြစ်နိုင်လဲ။နတ်ပြင်မှာတော့ပြန်ဖြစ်နိုင်တယ်။ဥပမာဝိသကာတက္ကမကြီးတို့ဆိုရင်နိမန္တရတိနတ်ပေါ်မှာကနေ့ရှိသေးတယ်။နော်အနာရမေတရေကြီးတို့ဆိုရင်ဒုတိယတန်လက်ပြမှာရှိသေးတယ်။လက်ပြမှာတော့သူတို့ရှိကြတယ်။လူပြမှာပြန်ဖြစ်ဖို့မဖြစ်ဖို့တော့မသိကြဘူး။လူပြလက်ပြဆိုတဲ့ခொနှစ်ပုံပြန်ဖြစ်နိုင်တယ်ဆိုပေမဲ့အများဆုံးခொ ခုနှစ်ဘဝပဲဖြစ်တယ်ခုနှစ်ဘဝတဲ့ပို့ပြီးတော့မဖြစ်ဘူးအနာဂတ်ပုဂ္ဂိုလ်ကြီးကြတော့လူပုံလည်းပြန်မဖြစ်တော့ဘူးနတ်ပုံလည်းပြန်မဖြစ်တော့ဘူးမြမပုံမှာပဲဖြစ်တယ်မြမပုံမှာဖြစ်တာတော့မှာမြမပုံအကုန်လုံးမှာတို့မဖြစ်နိုင်ဘူးတို့တို့ကြတော့ဒီကြတာမှချက်ဗမာပဲဖြစ်လဲဆိုရင်သုဒ္ဓဝါဒမြမပုံငါးပုံမှာပဲဖြစ်တယ်တခြားပုံမှာမဖြစ်ဘူးနော်တခြားမြမပုံမှာတို့မဖြ အဲ့ဒီသောတာပန်မြတ်ဘုံ၅ဘုံကလည်းအမတန်ထူးဆန်းတဲ့သူကသောတာပန်မြတ်ဘုံမှာပုရုဇဉ်ပုဂ္ဂိုလ်တွေမရောက်နိုင်ဘူးသောတာပန်မရောက်နိုင်ဘူးသက္ကရာကမရောက်နိုင်ဘူးအနာဂတ်ကျမှအဲ့ဒီဘုံကိုရောက်တာအနာဂတ်ဘဝနဲ့ရောက်တယ်ပြီးတော့ဆက်တရားထုတ်ရဟန္တာဖြစ်တယ်ဒီတော့အနာဂတ်နဲ့ရဟန္တာအနာဂတ်ရဲ့အရတမရဲ့အရတဖို့ရဲ့ပုဂ္ဂိုလ်တွေနဲ့၃မျိုးပေါ့အဲ့ဒီပုဂ္ဂိုလ်ပဲရှိတယ်ပုရုဇဉ်သောတာပန်သက္ကရာကသူတို့မှမရှိဘူးကျန်တဲ့ဘုံတွေကပုရုဇဉ်ရှိတယ်သောတာပန်ရှိတယ်တက္ကရာကရှိတယ်အဲ့ဒီဘုံတွေကြတော့ပုရုဇဉ်သောတာပန်တက္ကရာကလောဘမရှိဘူးအနာဂတ်နဲ့ရဟန္တာပဲရှိတယ်နော်အဲ့ဒီလိုဖြစ်တဲ့အခါကျတော့လေပရမသောနံပါတ်၁ဘုံရောက်သွားတယ်ဆိုကြပါတော့အဲ့ဒီဘုံမှာတစ်ချိန်ပဲဖြစ်တယ်နောက်တစ်ချိန်ပြန်မဖြစ်ဘူးအဲ့ဒီဘုံကတည်ရင်ဒုတိယဘုံကိုသွားတယ်ဒုတိယဘုံကတည်ရင်တတိယဘုံသွားတယ်တတိယဘုံကတည်ရင်သုရဒဘုံသွားတယ်သုရဒဘုံကတည်ရင်ပစ္စမငနဘ၅ဘုံသွားတယ်နံပါတ်၅ဘုံရောက်သွားပြီဆိုရင်တော့အဲ့ဒီဘုံမှာလည်းထပ်မဖြစ်တော့ဘူးတခြားတဲ့တော့မဖြစ်တော့ဘူးကျင်းနေရဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်ဆက်သွားတယ်ဒါကြောင့်မလို့အဲ့ဒီဘုံဟာအရိယာတွေအကြီးပဲရှိတဲ့ဘုံအရိယာတော့မှအနာဂတ်နဲ့ရဟန္တာတွေအကြီးပဲရှိတဲ့ဘုံဒုလောကစကားနဲ့ပြောတော့လူသတ်နဲ့ပြောအောင်ပါပေါ့နော်အမတန်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေအကြီးပဲရှိတဲ့ဘုံဆိုတော့အတော်များများကရောက်ချင်ကြတာပေါ့ရောက်ချင်ကြတော့အနာဂတ်ဖြစ်နေတချို့လည်းပဲအဲ့ဒီဘုံကိုသွားနေကြတာလည်းရှိပဲပေါ့နော်အဲ့ဒီတော့ဒါလည်းပဲခုနတမ္ပတ်ချက်တစ်ခုဖြစ်တဲ့တော့ဂရုကကံထဲမှာအလျော်အဖြစ်ထဲလို့ရတာပေါ့လေအဲ့ဒီတော့အာဟုသောကံအရာမှာပိစ္ဆန္ဒတတိယကံရယ်ပြီးတော့နိယတမိစ္ဆာဒိဋ္ဌိကံအနိဒမိစ္ဆာဒိဋ္ဌိကံနေနေတော့ပြန်ပြောကြည့်ပါဦးမယ်ဒါလည်းသိသင့်ပါလေနတ္တိဒိဏနတ္တိယေတနတ္တိဟုတ္တ၃မျိုးအဲ့ဒီ၃မျိုးကဘာပြောတာလဲလို့ဆိုတော့နတ္တိဒိဏဒိဏဆိုတာလဲလှူတာပဲယေထံဆိုတာလဲသူလဲပူဇော်တယ်ဆိုတော့လှူတာပဲဟုတ္တံဆိုတာလဲအခမ်းအနားတွေကျင်ပပြီးတော့ပွဲကြီးလမ်းကြီးတွေလုပ်တယ်လှူတဲ့တိုင်းတဲ့သဘောလုပ်တယ်ဒါလဲလှူတာပါပဲ၃မျိုးလုံးကလှူတဲ့သဘောကြီးပဲအဲ့ဒီလိုလှူတာသည်တဲ့နတ္တိအကျိုးမရှိဘူးဒီလိုလာတာကောနော်ဘာတွေပဲလှူလို့လှူတာဒီအကျိုးမရှိဘူးပူဇော်တာလည်းအကျိုးမရှိဘူးနော်လှူတာလည်းအကျိုးမရှိဘူးပေးတာလည်းအကျိုးမရှိဘာအကျိုးမှမရှိဘူးပေးခြင်းပဲမပေးခြင်းနေဘာအကျိုးမှမရှိဘူးကံနဲ့ကံအကျိုးပဲကိုပြစ်ပယ်ပလိုက်တာနောက်တစ်ခါဓာတိဒုက္ခဒုက္ခနာကမ္မနာဖလဝိပါကောကောင်းတာလို့ကောင်းကျိုးပေးတယ်မကောင်းတာလို့မကောင်းကျိုးပေးတယ်ဆိုတာလည်းဒါလည်းမဟုတ်ဘူးဒါလည်းမဟုတ်ဘူးကောင်းတာပဲလို့လို့မကောင်းတာပဲလို့လို့အကျိုးပေးခြင်းတယ်လို့သူပေးတာကောင်းကင်ကိုပြစ်တင်လိုက်တဲ့ဒုဒ္ဒံလေးဝါဒုက္ခလေးတကူပြစ်တင်လိုက်တယ်ပြန်ကြလာပြီဆိုလို့ရှိရင်အရင်ကကြမလားဖျားကကြမလားဘယ်သူမှကြည့်တယ်မပြောနိုင်သလိုဒီဘဝကနေသိလို့ရှိရင်နောက်ဘဝကိုကောင်းတဲ့ဘုံရောက်မလားမကောင်းတဲ့ဘုံရောက်မလားဘယ်သူမှကြည့်တယ်မပြောနိုင်ဘူးကောင်းတာလို့ရှိရင်လို့မကောင်းတာလို့ရှိရင်လို့လှုပ်ချင်တာလို့တရားချင်တဲ့ဘုံရောက်မှာဟောဒုက္ခတိတော့ကိုနောက်တစ်ခါကျတော့နတ်တိပိတာအဖေဆိုတာမရှိဘူးเนาะအဲ့ဒါမပြောခင်မှာနတ်တိအယံလောကနတ်တိအယံလောကဤလောကဆိုတာမရှိဘူးနတ်တိပရလောကတဘာသောလောကဆိုတာမရှိဘူးဤလောကမရှိဘူးဆိုတာဘာပြောတာလဲလို့ဆိုတော့အခုပြောနေကြတယ်မဟုတ်လားဒီဘဝရောက်လာတာဘယ်တော့ကကံကြောင့်ရောက်လာတာလဲအရင်ဘဝကကံကြောင့်ရောက်လာတာအဲ့သူတို့ကပြောတယ်အရင်ဘဝကကံကြောင့်ဒီဘဝရောက်လာတယ်ဆိုတာဒါလုံးဝမဟုတ်ဘူးလုံးဝမဟုတ်ဘူးမှားတယ်အရင်ဘဝကကံကြောင့်ဒီဘဝကိုရောက်လာတာမဟုတ်ဘူးသူဖြစ်ချင်တယ်လို့ဖြစ်လာတာမိဘနှစ်ပါးပေါင်းစပ်လို့ဖြစ်လာတာအရင်ဘဝကကံနဲ့ဘာမှမဆိုင်ဘူးအရင်ဘဝကဘဝနဲ့ဒီဘဝဘဝနဲ့ဘဝချင်းဘာမှမပတ်သက်ဘူးနတ္တိပရောလောကနောက်ဘဝနဲ့ဒီဘဝလည်းဘာမှမပတ်သက်ဘူးဒီဘဝမှာလှုပ်ချင်တာလှုပ်နောက်ဘဝကိုဖြစ်ချင်တာသူဖြစ်နိုင်မယ်ဒီဘဝမှာလှုပ်တဲ့ ောင်းကံမကောင်းကံနဲ့နောက်ဘဝနဲ့ဘာမှမပတ်သက်ဘူးဒီလိုယူတာကိုဒီကိနေနဲ့ပြောမယ်ဆိုရင်တော့ဒါယောဂဝါဒီလို့ပြောကြတယ်ပြောပေါ့အဲ့ဒါမျိုးတွေမြတ်စွာဘုရားလက်ထက်ကရှိခဲ့ဘူးတယ်အဲ့တော့အရင်ဘဝကကောင်းကံမကောင်းကံကြောင့်ဒီဘဝကိုရောက်လာတယ်ဆိုတာလည်းမဟုတ်ဘူးဒီဘဝမှာဖြစ်နေတာတွေ့ကြုံနေတာဒီအားလုံးသည်အရင်ဘဝကကံနဲ့မဆိုင်ဘူးအဲဒီလိုပဲဒီဘဝကလုံးနေတဲ့ကံတရားလည်းနောက်ဘဝနဲ့မဆိုင်ဘူးဒီလိုယူတာကိုဒါလည်းကံနဲ့ကံရဲ့ကျိုးပေးကိုပယ်တဲ့သဘောပါပဲနောက်တစ်ခါကျတော့နတ္တိပိတာနတ္တိမာတာနတ္တိမာတာနတ္တိပိတာအမေစရာမရှိဘူးအဖေစရာမရှိဘူးအမေမရှိဘူးလို့ရလို့တော့စာထဲမှာတော့ပါဠိတော်မှာအရင်မှာအမေမရှိဘူးအဖေမရှိဘူးဒါပေမဲ့ထက္ကရာကဖွင့်တာကအမေမရှိဘူးဆိုတာပြောတာမဟုတ်ဘူးနော်အမေရဲ့ကျေးဇူးမရှိဘူးအဖေရဲ့ကျေးဇူးမရှိဘူးအမေဖေတော့ရှိတော့ရှိတယ်ဒါပေမဲ့အမေဖေရဲ့ကျေးဇူးမရှိဘူးအမေဖေရဲ့ကျေးဇူးပြုမှုကြောင့်လူဖြစ်လာတာမဟုတ်ဘူးသူတို့ကလည်းလူဖြစ်အောင်တမင်တကာကျေးဇူးပြုပေးနေတာမဟုတ်ဘူးသူတို့ရဲ့တာယာမှုအရာပေါက်ဆက်လို့လူတယောက်ဖြစ်လာတာဒါကြောင့်မလို့ဘာမှကျေးဇူးတင်စရာမလိုဘူး။သွားတယ်လို့ကိုနော်။အဲ့ဒါကြောင့်မလို့အမေရဲ့ကျေးဇူးမရှိဘူးအဖေရဲ့ကျေးဇူးမရှိဘူး။ဒါကြောင့်အမေဖေနဲ့ပတ်သက်လို့ကိုကကောင်းတဲ့သဘောနဲ့တုံ့ပြန်လဲရတယ်။မကောင်းတဲ့သဘောနဲ့တုံ့ပြန်လဲရတယ်။ကောင်းတဲ့သဘောနဲ့ပဲတုံ့ပြန်မကောင်းတဲ့သဘောနဲ့ပဲတုံ့ပြန်ဘာမှကိစ္စမရှိဘူး။ဒီလိုကိုရှေ့တော့ကမြန်မာပြည်မှာကွန်မြူနစ်ဝါဒတွေဖြစ်တယ်လို့ပေါ့။အမေလည်းတတ်လို့ရတာပဲအဖေလည်းတတ်လို့ရတာပဲဘာမှကျေးဇူးတင်စရာမလိုဘူး။အမေတတ်လဲအပြစ်မရှိဘူးဖေးသားလည်းအပြစ်မရှိဘူးသူလည်းလူတယောက်ကိုလည်းလူတယောက်ဒီလိုယူတာပေါ့နော်နောက်တစ်ခါကျတော့နတ်ထိဩပပါဒိကဩပပါဒိကဆိုတာကဘာလဲလို့ဆိုတော့ဂျီညွတ်တာကတော့နတ်ကိုဂျီညွတ်တာပါပဲနတ်ပြည်မှာနတ်တွေရှိတယ်ဒီဘဝကနေပြီးတော့ကုသိုလ်တွေလုပ်လို့ရှိရင်လက်ပြကိုရောက်မယ်။အာလက်ဆိုတာမရှိဘူးအလကဘာမှတွေ့ရတာမဟုတ်ဘူးဘာမှသက်သေပြစရာမရှိဘူးဒါကြောင့်မလို့လက်ပြဆိုတာလည်းရှိတာမဟုတ်ဘူး။ဒီလူဘဝကနေပြီးတော့ကုသိုလ်တွေလုပ်လို့လက်ပြရောက်တယ်ဆိုတာလည်းဒါလည်းအလကပဲ။ဆိုတော့လက်ပြလည်းရောက်စရာမလိုတော့ဘူးပေါ့နော်။နောက်တစ်ခါလက်ထိတမနာပြမနာ။ယဟန်ပုံနာတွေလောကမှာခြင်းကောင်းခြင်းမြတ်တွေကြည့်နေတဲ့ပုံကိုယ်တွေရှိတယ်။ဒါတွေလည်းအလကဒါလည်းတော်တော်ချင်တာလုပ်နေတာအကျင့်ကောင်းအကျင့်မြတ်တွေကျင့်နေတယ်ဆိုတာလည်းမဟုတ်ဘူးဒီလိုကိုအားလုံးပယ်လိုက်တဲ့အခါကျတော့ကံနဲ့ကံရုပ်ကိုလည်းပယ်တယ်ဒါနလည်းပယ်တယ်သီလလည်းပယ်တယ်ဘာဝနာလည်းပယ်တယ်အားလုံးကိုပယ်ပြလိုက်တာအဲ့ဒီလိုယူဆမျိုးတွေအဲ့ဒါနိဒမစ္ဆရိတိကံလို့ခေါ်တယ်အဲ့ဒီလိုနိဒမစ္ဆရိတိကံဒီဂရုကကံနဲ့မှပါတဲ့အတွက်အဲ့ဒီကံရှိထားတဲ့ပုဂ္ဂိုလ်များဘလုံးနည်းနဲ့မှဒုက္ခတိပုံမရောက်တယ်ကျင်းတွေငရဲပုံရောက်ပါနော်ဘလုံးနည်းနဲ့မှဒုက္ခတိပုံမရောက်ဘူးပိစံနရိတ္တယကံရှိထားတဲ့ပုံပုံများလည်းဘလုံးနည်းနဲ့မှဒုက္ခတိပုံမရောက်နိုင်ဘူးကျင်းတွေငရဲပုံရောက်ပါဒါတွေကကရုက္ခကံတွေအဲ့တော့နံပါတ်၁ကံဒီပါကံလည်းကရုက္ခကံနောက်တစ်ခါနံပါတ်၂ကံကဘာလဲဆိုတော့နံပါတ်၂ကံကအာစိဏကံအဲ့နံပါတ်၃ကံကအာတဏကံဒီလိုရှိတာပေါ့နော်အာစိဏကံဆိုတာကဘာလဲဆိုရင်အမြဲတမ်းအလေးချင်းလှုပ်ထားတဲ့ကံအာတဏကံကတေကံဤကာလကြောင့်မှကပ်ပြီးတော့ဖြစ်တဲ့ကံအမြဲတမ်းအလေးချင်းလှုပ်ထားတဲ့ကံရဲ့တေကံဤကာလကြောင့်မှကပ်ပြီးတော့ဖြစ်တဲ့ကံဒီလိုနှမျိုးရှိတယ်အဲ့ဒီနှမျိုးထဲမှာအမြဲတမ်းအလေးချင်းလှုပ်ထားတဲ့ကံကလည်းပဲကုသိုလ်ကံလည်းရှိတာပဲအကုသိုလ်ကံလည်းရှိတာပဲတခြားတဲ့ပုဂ္ဂိုလ်တွေကအကုသိုလ်ကံကိုအများအားလေးချက်လုပ်နေတယ်လောဘနဲ့ပတ်သက်တဲ့အကံဒေါသနဲ့ပတ်သက်တဲ့အကံအကုသိုလ်ကံလည်းအများအားရှိမှာတကယ်လို့အကုသိုလ်လုံးနဲ့အသက်မွေးလာတယ်ဆိုတာမျိုးပေါ့တခြားတဲ့ပုဂ္ဂိုလ်များကြတော့ကုသိုလ်ကံနဲ့တသက်လုံးအများအားလေးချက်လုပ်ထားတယ်မွေးကလေးကငယ်ငယ်ကလေးကလူမသိတတ်တဲ့အရွယ်ကလေးကအမေဖေးအဘိုးအဘွားတို့ရဲ့တသက်ဆမမှုအရာအမြဲတမ်းဆလောင်နဲ့အမြဲတမ်းဆောင်ချက်နဲ့အမြဲတမ်းဘုဆောင်နဲ့ဖျက်ရှိခိုးတယ်လူတွေတတ်တဲ့စသည်ဖြစ်ပေါ့နော်ပရိစိတ်တဲ့တရားထိုင်တဲ့အဲ့ဒီလိုကုသိုလ်ကောင်းမှုတွေအမြဲတမ်းပြည့်လို့လာတာအဲ့ဒါကအစိမ့်ကံ အကုသိုလ်မှလည်းအစိနကံရှိတယ်ကုသိုလ်မှလည်းအစိနကံရှိတယ်အဲ့တော့ဘုရုသိန်တို့ရဲ့တဘာဝဟာကုသိုလ်နဲ့အကုသိုလ်ဆိုရင်ဘယ်ကများမယ်ထင်လဲအကုသိုလ်ကပဲများမှာပဲဘာဖြစ်လို့လဲလို့ဆိုတော့မြင်နေကြတဲ့နာနဲ့စားတဲ့တွေ့ထိတယ်အာယုံ၅ပါးနဲ့တွေ့တိုင်းတွေ့တိုင်းဝေဒနာပစ္စယတဏ္ဍာကအများအားဖြစ်နေတာနော်အများအားဖြစ်နေတကုခုမြင်တိုင်းမြင်တိုင်းကြိုက်တာရှိတယ်မကြိုက်တာရှိတယ်ကြိုက်တော့တဏ္ဍာဖြစ်တယ်မကြိုက်တော့ဒေါသဖြစ်တယ်တကုခုကြားတိုင်းကြားတိုင်းကြိုက်တာရှိတယ်မကြိုက်တာရှိတယ်တဏ္ဍာဖြစ်တဲ့ဒေါသဖြစ်တယ်တဏ္ဍာဖြစ်တဲ့ဒေါသဖြစ်တယ်ဒီနေ့ခုကတတ္တဝါတို့ရဲ့ပုရုသေတို့ရဲ့တဏ္ဍာမှာအများအားဖြစ်နေတယ်ကိလေသာတွေပဲကုသိုလ်ဖြစ်တဲ့ဆိုတာကကိုယ်ကတမေတကာကြိုးစားယူမှဖြစ်တာအကုသိုလ်ကအများဆုံးဖြစ်နေတာအဲဒီတော့ကုသိုလ်ဒုနဲ့အကုသိုလ်ဒုဘယ်ကများမယ်ထင်နော်အကုသိုလ်ဒုကများတာပေါ့နော်မိမိတို့ရဲ့တဏ္ဍာမှာတဏ္ဍာရှိနေရင်တဏ္ဍာဆိုတဲ့ရည်တောင်းမိကြောင်ဖြစ်လာတဲ့ကံတွေကလည်းပဲအကုသိုလ်ကံတွေပဲအများဆုံးဖြစ်တတ်ပါလေကုသိုလ်ကတမေတကာကိုလှုပ်ယူရတာတမေတကာကိုလှုပ်ယူရတာအဲဒီတည်းမှာတဏှာကုသိုလ်ရှိတယ်သီလကုသိုလ်ရှိတယ်သမထကုသိုလ်ရှိတယ်ဝိပဿနာကုသိုလ်ရှိတယ်ကုသိုလ်ဘယ်နှမျိုးလဲ၄မျိုးအဲ့ဒီ၄မျိုးရှိတဲ့အထက်မှာဒါနသီလကဘာကိုကာကွယ်နိုင်တယ်လဲဆိုရင်ကာယကံနဲ့ဝစီကံကိုကာကွယ်နိုင်တယ်မနောကံကိုမကာကွယ်နိုင်ဘူးဘာဖြစ်လို့မနောကံကိုမကာကွယ်နိုင်ဘူးလဲလို့ဆိုတော့ဘုန်းကြီးတို့ပြိဿတွေစဉ်းစားကြည့်တယ်အဲ့တော့ဒီကုလောက်တော့ပဲဆိုလို့ရှိရင်ကာယကံနဲ့လူတာဒါကိုဒါနလို့ခေါ်တယ်။အလှမလို့ပြောတယ်ဆိုရင်စီမံဖန်တီးတယ်။နှုတ်နဲ့စီမံဖန်တီးတယ်ဒါကိုဝစီကံလို့ခေါ်တယ်နော်။စိတ်ပါလည်းပါလုံးနေတယ်ဒါကိုမနောကံလို့ခေါ်တယ်။အဲ့တော့ကုသိုလ်ရင်မှာစိတ်ပါလည်းပါလုံးနေရင်မနောကံမှာကုသိုလ်တော့ဖြစ်နေတယ်။ဒါပေမဲ့စိတ်ထဲမှာဒီလှလုံးဒီအလှလုံးနေတဲ့လုပ်ငန်းထဲမှာလုပ်ငန်းစီမိမိရဲ့စိတ်ထဲမှာအမြဲတမ်းကုသိုလ်စိတ်ဖြစ်နေအောင်သူသည်မဆောင်ရှောက်နိုင်ဘူးမကာကွယ်နိုင်ဘူးဘာဖြစ်လို့မဆောင်ရှောက်နိုင်တယ်လဲမကာကွယ်နိုင်တယ်လဲလို့မေးရင်အလှတော့အထမြောက်သွားတယ်ကာယကံတော့ဒါနကုသိုလ်ဖြစ်သွားတယ်ဝစီကံလည်းဒါနကုသိုလ်ဖြစ်သွားတယ်ဒါပေမဲ့စိတ်ကြတာသူကဘုရုသေတို့ရဲ့စိတ်ရလှတော့လှတယ်ဒါပေမဲ့တခါတခါကြတော့ဟိုလူကပြောဒီလူကပြောဟိုလူကပြောဒီလူကပြောစိတ်ကညစ်လာတာတို့စိတ်တွေဆိုးလာတာတို့ဒေါသဖြစ်လာတာတို့ဟောအလှလုံးနေရင်ကိုပဲဘာဖြစ်နေတော့စိတ်ကအကုသိုလ်စိတ်ဖြစ်အဲ့ဒါဒါနကုသိုလ်ဒီအကုသိုလ်ကိုကာကွယ်နိုင်မနောကံကိုအကုသိုလ်မဖြစ်အောင်ကာကွယ်နိုင်လားမကာကွယ်နိုင်ဘူးနော်အလိုလိုနေရင်ဒါနဟာတခါတခါကြတော့လည်းပဲအာကိုကလောကအရအလိုဒါနပြုတဲ့အခါကျတော့ဟိုလူဖိတ်တာဒီလူဖိတ်တာဟိုလူမလာမဆိုရင်ဒါတို့ဒီလူမလာမဆိုရင်ဒါတို့အဲ့ဟိုမကြည်မဆိုရင်ဒါတို့ပြန်များတာတို့ဒါတွေကပါလေတဏ္ဍလိုလည်းပြောလို့ရတယ်ဒေါသလိုလည်းပြောလို့ရပုဂ္ဂိုလ်ရဲ့ခင်မင်မှုကတဏ္ဍသူ့အတွက်ပြန်များတာကဒေါသဟုတ်တယ်မလားအဲ့တော့လှူနေရင်မှကိုပဲစိတ်ထဲမှာပါဖြစ်နေလေတဏှာတွေဖြစ်နေတယ်ဒေါသတွေဖြစ်နေတယ်ဟာကိုခေမင်းနဲ့လူတွေလာတဲ့အခါကျတော့ဝမ်းသာသွားတယ်တဏှာဖြစ်သွားပြန်အောင်နော်ခဏခဏကကျတော့ကိုမကျတဲ့ပုဂ္ဂိုလ်ကလေးမျက်နှာမြင်လိုက်တဲ့အခါကျတော့စိတ်ထဲမှာစိတ်ကကွက်သွားတယ်နော်စိတ်ကလေးချစ်သွားတယ်အဲ့ဒါကျတော့ဘာဖြစ်သွားလဲဒေါသဖြစ်သွားပြန်အောင်လှူတော့လှူနေတာပဲနော်အလိုဒါနတော့ပြုတ်နေတာပဲဒါပေမဲ့လောကဓာတ်ဆိုတာအများကြီးရှိတယ်လေအဲ့ဒီလောကဓာတ်နဲ့တိုက်တဲ့အခါကျတော့အလှူဒါနပြုနေရမှာကိုပဲဒေါသစိတ်ကလေးဖြစ်လိုက်လောဘစိတ်ကလေးဖြစ်တဲ့မာနစိတ်ကလေးဖြစ်လိုက်ဣဒ္ဓမိဒ္ဓစိတ်ကလေးဖြစ်တဲ့ငါကလှူနေတာနော်ငါကလှူတာသူကဒီလိုပြောရသလားဣဒ္ဓမိဒ္ဓစိတ်ကလေးဖြစ်လိုက်ကိုယ့်ကိုယ်ကိုမခံကျင်တဲ့မာနစိတ်ကလေးဖြစ်လိုက်ဒေါသစိတ်ကလေးဖြစ်လိုက်အမျိုးမျိုးဖြစ်နေတာကိုအဲ့ဒီအမျိုးမျိုးဖြစ်နေတဲ့စိတ်ကိုဒီဒါနကုသိုလ်ကအမြဲတမ်းအကာအကွယ်ပေးနိုင်သလားမပေးနိုင်ဘူးနော်မပေးနိုင်ဘူးတကယ်ကကြတော့အဲ့ဒီဒါနကုသိုလ်ပြုရင်ပြုရင်ကိုပဲဘာဖြစ်လဲဒီလိုလှူဒန်းလိုက်ရတဲ့ကုသိုလ်ကြောင့်ဘာဖြစ်ခြင်းလဲညာဖြစ်ခြင်းလဲဒါလေးကလည်းပါလာသေးတာကိုနော်ဟာလူဖြစ်ခြင်းနဲ့နတ်ဖြစ်ခြင်းနဲ့ကြံ့မာခြင်းနဲ့ချမ်းသာခြင်းနဲ့စေဘောဇာလလဘတွေတိုးခြင်းနဲ့ယာရုတွေတိုးခြင်းနဲ့အလောကအစဉ်ပြေခြင်းနဲ့တချို့ကလှူရင်းနဲ့ဒီလိုလှူရတဲ့အကျိုးကြောင့်အလောကအစဉ်ပြေခြင်းနဲ့တချို့ကဒီလိုမဟုတ်ဘူးအလောကအစဉ်ပြေခြင်းလို့ကိုလှူတာဒါလည်းရှိသေးတာပေါ့ဟုတ်တယ်မဟုတ်လားတချို့ကလှူလို့အလောကံပြစ်စင်ပြခြင်းနဲ့လှူရတဲ့ကုသိုလ်ကောင်းမှုကြောင့်အလောကံဆင်ပြခြင်းနဲ့တချို့ကအလောကံဆင်ပြခြင်းလို့ကိုလှူတာဒါကြတော့တိတိသာသာတဏှာစိတ်ဖြစ်သွားပြီ။အဲတချို့ကဒီလိုလှူရတဲ့ကုသိုလ်ကောင်းမှုကြောင့်စာမွေးပဲအောင်ခြင်းနဲ့တချို့က ဒါကြောင့်ရတဲ့ချိန်တွေစာမွေးတာကစားတဲ့ဘုံနီလာပြီဆိုရင်ဟာတရားဝင်ရတာနဲ့เนาะသုံးပင်ကရတာနဲ့ခေါင်းတို့မြန်မာနိုင်ငံမှာများတွေ့ရဟုတ်လားစာမွေးကစားတဲ့ဘုံနီလာပြီဆိုရင်ဘုန်းတော်တရားစကားမွေးဆိုလို့ရှိရင်ရောက်လာတာပဲအကြောင်းသူတွေကျောင်းသားတွေဘာရွယ်ချက်နဲ့ရောက်လာတယ်စာမွေးဘုံအောင်ခြင်းလို့သူတို့တရားလာထင်တာပဲเนาะအဲ့ဒါကြောင့်မလို့မိလာတို့ဂျုံလာတို့ဆိုတဲ့အချိန်တွေမှာသူ အဲ့ဒါကြောင့်မလို့ရည်ရွယ်ချက်ထဲမှာဘာပါသွားလဲတဏပါသွားတယ်နော်တဏပါသွားတယ်တဏတို့မာနတို့ဒေါသတို့စသဖြင့်အများကြီးပါသွားတဲ့အခါကျတော့ဒီဒါနကုသိုလ်သည်ကိလေသာကိုကာကွယ်နိုင်တဲ့စွမ်းရည်တူမှမရှိဘူးနော်ကံနဲ့ကံရဲ့ကျိုးပေးကိုတော့ယုံကြည်တယ်ဒီလိုလှူတဲ့အတွက်မနက်ပြောင်းလိမ့်မယ်လူချမ်းသာတွေ့လိမ့်မယ်နဲ့ချမ်းသာတွေ့လိမ့်မယ်ဖော်ကြီးတို့တချို့တချို့ကြတော့လည်းပဲအလုပ်ဒါနာပြုလုပ်တဲ့နေရာမှာဟိုမြတ်စွာဘုရားကပြောတာကတော့ဟောတာတာကတော့နော်တရားဓမ္မတွေကိုတရားဟောတဲ့အခါမှာအနုမောဒနာတရားဟောပါဒီလိုပေါ့ပြောတာကိုအနုမောဒနာတရားဆိုတာပြောတာလေဝမ်းမြောက်ဖော်ရတရားပေါ့အားတက်စရာတရားပေါ့နောင်ကိုထပ်ပြီးတော့လှူခြင်းစရာတရားပေါ့ဒီလိုပေါ့လားနောင်ကိုထပ်ပြီးတော့လှူခြင်းတရားလှူခြင်းစရာတရားဟောပါလို့မြတ်စွာဘုရားကဒီလိုခွင့်ပြုထားတယ်အဲ့ဒီတော့ပါဟောတယ်အာယုန်တိတိဝဏ္ဏတိတိတဏ္ဏတိတိသုက္ကတိတိပဋိပန္နတိတိဒီလိုလှူတဲ့အတွက်အသက်လည်းရှည်တယ်။ဟောဒီလိုလှူခြင်းကြောင့်ချမ်းလည်းချမ်းသာတယ်။ဒီလိုလှူခြင်းကြောင့်အစင်လည်းလှတယ်။ဟာဒီလိုလှူခြင်းကြောင့်အချာရာချေအကျော်သောလည်းအချာရာချွေရာလည်းပေါ်တယ်အကျော်သောရှိတယ်။ဒီလိုလှူခြင်းကြောင့်ဉာဏ်ပညာဉာဏ်ပညာထမြက်တယ်ဆိုတော့ဟောဟောတာကတော့မြတ်စွာဘုရားခိုင်းထားတဲ့အတိုင်းဟောတာပဲဒါပေမဲ့ဒကာရမတွေကဘာဖြစ်သွားလဲဟာဟုတ်လားအဲ့လိုဆိုထပ်လို့အောင်မယ်ဟာဒီလိုဖြစ်သွားတာပေါ့နော်အဲ့ဒါအလှူနဲ့ပတ်သက်လို့များများကြီးဝမ်းမြောက်ဖွယ်ရပြောနိုင်လေအဲ့ဒီကြောင့်အလှူဒါနပေါ်လိမ့်မယ်နော်အဲ့ဒါကလည်းကြားတော့ဘုန်းကြီးတို့ယောဒနာလူဘဝမှာလှူဒါနအကြောင်းဟောတာကတော်သေးတယ်ဝိပဿနာတရားစကားဘဝမှာလှူဒါနအကြောင်းတွေပြောလာတဲ့အခါကျတော့လည်းကြားနားထောင်ရတာမကောင်းတော့ဘူးပေါ့နော်သာပါတော့လေဒါကတော့တက္ကန္တာပေါ့အဲ့တော့အလှူဒါနအကြောင်းကိုပြောတဲ့အခါကျတော့ဝမ်းမြောက်ဝမ်းသာတော့ဖြစ်သွားတာပေါ့သို့တော့စိတ်ထက်ကဘာဖြစ်သွားလဲဒီကျိုးလိုခြင်းလို့ဒီလိုလှူတယ်ဒီလိုဖြစ်သွားတာဒီကျိုးလိုခြင်းတာကတဏအလှူလိုတာကဒါနကုသိုလ်တဏနဲ့တဏနဲ့ရည်ရွယ်ပြီးတော့ဒါနကုသိုလ်ပြုတယ်ဆိုတော့ဒီဒါနသည်ဒီကိလေသာကိုကာကွယ်နိုင်လားမကာကွယ်နိုင်ဘူးမကာကွယ်နိုင်ဘူးနော်အဲ့ဒါကြောင့်မလို့ဒါနကုသဘာကောင်းတော့ကောင်းတယ်ကောင်းပေမဲ့ကိလေသာကိုအပြည့်အဝမကာကွယ်နိုင်ဘူးအဲ့တော့ဒါနကုသပြုတော့မယ်ဆိုလို့ရှိရင်နိဗ္ဗာန်ကိုပဲတိတိမမတိတိကြကြအာယုံပြုဘာမှအာယုံမပြုနဲ့ဘယ်ဆရာတော်တွေဘလို့ပဲဟောကျင်တာဟောဘလို့ပဲလူချမ်းသာတွေနိုင်ချမ်းသာတွေပြောကျင်တာပြောအမွန်တင်ကျင်တာတင်ဘာမှအာယုံမပြုနဲ့ဘာပဲအာယုံပြုမလဲနိဗ္ဗာန်ပဲအာယုံပြုကျန်တာတွေဘာမှအာယုံမပြုနဲ့နော်အဲအလှူဒါနပြုလို့တဲ့အခါမှာကိုယ့်ရဲ့ပါဝကျင်နေထားရလောကဓာတ်သာတော့ရှိမှာပဲအဲ့ဒီလောကဓာတ်นี่ကြောင်လာခဲ့သည်ရှိတော့ဒေါသလည်းမဖြစ်စေနဲ့လောဘလည်းမဖြစ်စေနဲ့အိတ်တမိစရိယာလည်းမဖြစ်စေနဲ့မာနလည်းမဖြစ်စေနဲ့ကိုယ်စိတ်ကိုယ်နဲ့အောင်ထဲဟုတ်တယ်မဟုတ်လားကိုယ်စိတ်ကိုယ်နဲ့အောင်မထဲရင်ဘာဖြစ်သွားလဲကိလေသာဖြစ်သွားကိလေသာဖြစ်သွားရင်လှူတာကဒါနလှုပ်တာကဒါနကုသိုလ်ဖြစ်တာကကိလေသာရောသွားပြီအဖြူမဲရောတဲ့ကံဖြစ်သွားပြီအဖြူကတသက်မဟုတ်တော့ဘူးနော်အဖြူမဲရောတဲ့ကံဖြစ်သွားအဖြူမဲရောတဲ့ကံဆိုရင်အကျိုးပေးတဲ့အခါကျတော့ဘာဖြစ်မလဲအဖြူမဲရောတဲ့အကျိုးပေးမှာပေါ့မစင်ကြဲတော့ဘူးပေါ့နော်ဆိုလိုရင်းကတော့ဒါနကုသိုလ်ကံပြီးအကုသိုလ်ကိလေသာကိုကိလေသာကိုပြေဝါကာကွာမပေးနိုင်ဘူးတိလာကုသိုလ်ကံလည်းဒီတိုင်းပဲကိလေသာကိုပြေဝါကာကွာမပေးနိုင်ဘူးကိလေသာတမထကုသိုလ်ကကိလေသာကိုလုံးဝမပေါ်အောင်တော့လုံးမပေးနိုင်ဘူးဒါပေမဲ့တမထကုသိုလ်ပြုထားပြုတဲ့ပုဂ္ဂိုလ်သည်ကိလေသာမဝင်ရောအထက်လေးအောင်ကာကွယ်ပေးနိုင်တယ်။ဒါနတိလာတဲ့ဒုက္ခလည်းနဲ့တာသွားတယ်။ကိုယ်စိတ်ကိုတည်ငြိမ်အောင်ထားပြီးတော့တင်နေရမှာပဲဆုစုဆက်ဆက်ထားမယ်ဆိုလို့ရှိရင်ဒါသမထပဲ။အဲ့ဒီသမထလုံးနေတဲ့အချိန်မှာကိလေသာပေါ်ပွင့်မရဘူး။ကိလေသာမဖြစ်ဘူး။လုံးဝကင်းသွားတာတော့မဟုတ်ဘူး။ဒါပေမဲ့ယာယီယာဆိုင်သွားတယ်။အဲဝိပဿနာကုသိုလ်ပြုတ်မယ်ဆိုလို့ရှိရင်တော့တကယ်တမ်းပြုတ်နိုင်ရဲ့ဖြစ်ဖြစ်တကယ်မြင်တယ်ဆိုရင်ပေါ့နော်မ မမြင်တဲ့ပုဂ္ဂိုလ်တော့မဆိုလိုပါဘူး။တကယ်ကိုဝိပဿနာဉာဏ်ဖြစ်မယ်ဆိုလို့ရှိရင်တော့ကိလေသာရောတာတော့သိကြပါလေ။ဖြစ်ပြမြင်နေတဲ့အချိန်မှာကိလေသာဘယ်လိုနည်းနဲ့မှမဝင်နိုင်ဘူး။ဘယ်လိုမှမဝင်နိုင်ဘူး။မဝင်လဲမဝင်ဘူး၊ရောလဲရောတယ်။အဲဒါကြောင့်မို့လို့ကိလေသာကိုအကာအကွယ်ပေးနိုင်တာကသမထကုသိုလ်။ကိလေသာကိုပယ်တတ်နိုင်တာကဝိပဿနာကုသိုလ်။အမြင့်ပြတ်တာကမဂ်ကုသိုလ်။ဟုတ်တယ်မလား။ကိလေသာကိုကာကွယ်ပေးနိုင်တာကသမထကုသိုလ်။ကိလေသာကိုမကိလေသာကိုပယ်နိုင်တာကဝိပဿနာကုသိုလ်။သို့တော့အမြင့်ပြတ်လား။ဘယ်ကြမှာအမြင့်ပြတ်လဲ။မဂ်ကုသိုလ်ကြမှာအမြင့်ပြတ်တာ။ဟုတ်တယ်မဟုတ်လား။မဂ်ကုသိုလ်ကြမှာအမြင့်ပြတ်တာ။အဲ့တော့မိမိတို့ကကုသိုလ်ပြုတဲ့နေရာမှာနော်။အခုနောက်တော့ကဘုန်းကြီးပြောခဲ့တာကအာစိနကကုသိုလ်အကြောင်းကိုပြောပြတယ်။အဲ့တော့အာသင်္နကကုသိုလ်ပြုတဲ့နေရာမှာဒါနကုသိုလ်တွေဘလောက်ပဲများများနော်စိတ်ထဲမှာကိလေသာကရောတဲ့ပုဂ္ဂိုလ်လည်းရှိတယ်လို့မရောတဲ့ပုဂ္ဂိုလ်လည်းရှိတယ်နော်ရောတဲ့ပုဂ္ဂိုလ်ကလည်းပဲသူကမဲကုသိုလ်နဲ့ဝိပဿနာကုသိုလ်နဲ့ပယ်ထားတာမဟုတ်တဲ့အတွက်လောလောဆယ်မဖြစ်တာပဲရှိတယ်မဖြစ်တာပဲရှိတယ်တိတိတတ်တာရောက်မသွားဘူးဘာလို့သိသိသာသာရောက်မသွားတယ်လဲလို့ဆိုတော့ဒါရကုသိုလ်လုပ်တဲ့အခါမှာမကောင်းမှုဒုစရိုက်တရားကိုသာမကျွလွန်ရင်သာနေရမယ်လူချမ်းသာလူကျင်တဲ့စိတ်နဲ့ချမ်းသာလူကျင်တဲ့စိတ်ကတော့ရော့မသွားဘူးเนาะဒါရကုသိုလ်များများလုပ်လေလူချမ်းသာနဲ့ချမ်းသာများများလူကျင်တဲ့စိတ်ပေါ်လေပဲเนาะအဲ့ဒါကြောင့်မလို့မကောင်းတဲ့အကုသိုလ်ဒုစရိုက်တရားသာရော့ကျင်ရော့သွားမယ်လူချမ်းသာနဲ့ချမ်းသာလူကျင်တဲ့တဏှာကတော့ရော့မသွားဘူးအဲ့ဒီကုသိုလ်တွေများများလှုပ်လာတဲ့အခါမှာဟာငါလှုပ်နိုင်တယ်ငါလှုပ်နိုင်တယ်ငါလှုပ်နိုင်တယ်နေရာပိဒါကသာရှေ့တန်းကနေရာပိမှကြိုက်တာတို့အာဟိုလူကကောဒီလူကကောနှုတ်ဆက်စကားပြောမှကြိုက်တာတို့မာနတွေဖြစ်လာတယ်ကိလေသာတွေတိုးလာတာပဲနော်ရော့မသွားဘူးအဲ့ဒါကြောင့်မလို့ဒါနသီလကုသိုလ်ကကိလေသာရောဖို့ဆိုတာသိလားမရှိဘူးသီလကုသိုလ်လည်းဒီတိုင်းပဲသီလကုသိုလ်ကဒုစရိုက်တရားကိုပယ်တယ်ဒုစရိုက်တရားကိုမလုပ်ဘူးအဲ့ဒါဒီသီလဒုစရိုက်တရားမလုပ်ဘူးဆိုတာကသီလမှာသတ်မှတ်ထားတဲ့ဒုစရိုက်တရားကကာယကံနဲ့ဝစီကံမနှောကမပါဘူးနော်ကာယကံနဲ့မလုပ်ရင်သီလမကျိုးဘူးကာယကံနဲ့ဖောက်ပြမှသီလကျိုးတယ်ဝစီကံနဲ့မပြောရင်သီလမကျိုးဘူးဝစီကံနဲ့ပြောမိမှသီလကျိုးတယ်ဒီတော့ကာယကံနဲ့ဝစီကံကိုထိန်းတာတော့မှန်တယ်မနှောကံကြတော့မထိန်းနိုင်ရတယ်ထိန်းနိုင်ရအဲဒီတော့သီလ၆တည်တဲ့ပုဂ္ဂိုလ်တယောက်ဒီမနောကမှာထိငင်ပါလေဆိုဒီတိုင်းနေလို့မရဘူး။ဘာလို့ရမလဲ။သမထသော်လည်းကောင်းဝိပဿနာသော်လည်းကောင်းတစ်ခုခုတော့လုပ်နေရတယ်။ပရိယေနဲ့စိတ်ရင်စိတ်ဂုဏ်တော်ပွားရင်ပွားနော်တရားထိုင်ရင်ထိုင်အဲ့ဒါဆိုလို့ရှိရင်ကိလေသာတရားကိုဓာပိသာဖြစ်တယ်ပယ်ပိသာဖြစ်တယ်။အဲ့ဒီလိုမှမဟုတ်လို့သီလသက်သက်လောက်ကတော့ဘုန်းကြီးပရိသတ်တွေစဉ်းစားကြည့်မြန်မာနိုင်ငံမှာသီလဆောက်တည်နေကြတာပဲ။ဘုဖို့ဆောက်လာခဲ့တဲ့ပုဂ္ဂိုလ်တွေပဲ။ဟုတ်တယ်မဟုတ်လား။ပရိသေတာတို့တရားထိုင်တာတို့မရှိတဲ့နေရာဆိုဘာလို့လဲကြ။စားပြီးတဲ့ဆိုအိပ်ကြတာပဲ။အိပ်ပြီးရင်စကားပြောကြတာပဲ။ဒါပဲမို့လား။ဘုဖို့ဇေယျကိုဆောင်းအုပ်တွေယူလာတယ်၊ယူလာတယ်၊ယူလာတယ်။ရှင်းနိုင်ခွန်နိုင်လောက်တိလာမပေးကျက်စီကျက်စီကျက်စီနဲ့စကားပြောနေကြတာပဲ။အဲတိလာလည်းပြီးပြီတရားလာလည်းတရားဟောတယ်တရားဟောနေတဲ့အချိန်မှာငိုက်နေကြတာပဲ။ဘုန်းကြီးတို့အများကြီးတွေ့နေကြတာလေ။ငိုက်နေကြတာပဲ။အဲဒီလာလဲယူတရားလဲနာပြီးတော့ဘာလို့လဲပါလာတာလေးတွေတခါတည်းသူ့မြကိုမြဝိုင်းစားကြတာပဲစားလိုက်ပြီးတော့အိတ်ကြတာပဲအိတ်လိုက်ပြီးတော့စုစကားများနေကြတာပဲဟုတ်တယ်မဟုတ်လားဖုံးကြောင်သွားနေတဲ့အတွက်ဒီလာတော့ပြက်လားမပြက်ဘူးမနောကံကတော့ပြက်နေတာပဲအဲ့ဒီမနောကံမပြက်အောင်ဘာကူပေးရလဲတပ္ပထားနဲ့ဝိပဿနာကူပေးရတယ်အဲ့ဒီနဲ့ကူကူလိုက်တော့မှကိလေသာဓာပိတာဖြစ်သွားတာဒီလာရဲ့အရှင်ပုံတက်သွားသမထနဲ့ဝိပဿနာမပါလို့ကတော့သီလတက်တက်ကတော့သိအားမကိုတော့ပါဘူး။ငါးပါးသီလလုံတာလုံတာပဲရှိတာပဲနော်။ရှင်းပါးသီလလုံတာလုံတာပဲရှိတာပဲ။ကာယကံလုံတယ်ကုသိုလ်ရတယ်ဝစီကံလုံတယ်ကုသိုလ်ရတယ်။ကုသိုလ်မရဘူးမဆိုလိုဘူးကုသိုလ်ရတယ်။ဒါပေမဲ့စိတ်ထဲမှာတော့ကိလေသာကတော့ညော့သွားတာမညော့ပါဘူး။ဒီကြတဲ့ကမှမကောင်းမှုအကုသိုလ်ဒုစရိုက်တရားတွေမလုပ်တဲ့အတွက်ဒုစရိုက်အကုသိုလ်ကတော့ရောခြင်းရောမယ်ကုသိုလ်ဒီလူချမ်းသာတဲ့ချမ်းသာလူခြင်းတဲ့ကုသိုလ်လူခြင်းတဲ့တဏ အသက်ရှိခြင်းတဲ့တဲ့ကကျမ်းမာခြင်းတဲ့တဲ့ဒီတနာကတော့ရောက်မသွားဘူးဘာဖြစ်လို့တော့အစကတည်းကယွေကြဲကောကတိလားဆောက်တည်ရင်အသက်ရှိမယ်ကျမ်းမာရေးကောင်းမယ်ပါဏာတိပါဒမှာရှောင်ခြင်းဘာတွေကျိုးရှိတယ်လဲအသက်ရှိတာတို့ဘာလဲပါရမလားပါဏိနန္ဒနာမှာရှောင်ခြင်းဘာတွေကျိုးရှိတယ်လဲစိဘောသလလပါတို့တာတို့နော်ရှားသမျှပစ္စည်းဖတ်တင်တာတို့ယန္တိမင်္ဂပါနောက်ရှေ့မှာကျင်းတာတို့ ဒါတွေကိုကြည့်ပြီးတော့တိလာစောက်တည်တဲ့ပုဂ္ဂိုလ်ကညာနေကြတာပဲအဲ့ဒါဒီပဲတခြားတာတင်တာလားတင်တာပဲเนาะဒီတော့တဏှာကိလေသာတွေကတော့ရော့မသွားဘူးမာနကိလေသာလည်းရော့မသွားဘူးအဲ့ဒါကြောင့်မလို့တကယ်တမ်းကိလေသာရော့တာကသမထနဲ့ဝိပဿနာအဲ့ဒီတော့များသောအားဖြင့်ဘုန်းကြီးတို့လူများစုလုံးနေကြတဲ့ကုသိုလ်ကဘာကုသိုလ်များလဲဒါနာကုသိုလ်နဲ့ တိလာကုသိုလ်များအဲ့ဒီဒါနာတိလာတွေစိတ်ထဲမှာရှိတဲ့ကိလေသာကိုတကယ်ပသက်နိုင်လားမပသက်နိုင်တဲ့အတွက်တေဂဏိကာလမှာကျင်းတယ်ကုသိုလ်အာသနကဖြစ်ပါလိမ့်မယ်လို့မပြောနိုင်ဘူးเนาะကုသိုလ်အာသနကကျင်းနေဖြစ်ပါလိမ့်မယ်လို့မပြောနိုင်ဘူးတေဂဏိကာလမှာဖြစ်တာကဘာလဲအာသနကစောစောကအများအားလုံးနေကြတာအာသနကကုသိုလ်အာသနကလေးများနေပေမဲ့တေဂဏိကာလအာသနကမှာ ကုသိုလ်အာသနကဖြစ်ပါလိမ့်မယ်လို့ပြောနိုင်လားဘာလို့မပြောနိုင်လဲကုသိုလ်ပြုစဉ်တုံးကလေးကဒါနာကုသိုလ်နဲ့သီလကုသိုလ်ပြုစဉ်ကလေးအတုံးကလေးကိုကကိလေသာပယ်တတ်နိုင်တဲ့အဆင့်တူမှမရှိဘူးဟုတ်တယ်မဟုတ်လားပယ်တတ်နိုင်တဲ့အဆင့်မရှိဘူးခုနကကိလေသာတွေဘယ်လိုတိုးရဲဆိုတာခုနပြောခဲ့ပြီလေတမထကုသိုလ်တို့ဝိပဿနာကုသိုလ်တို့ကြတော့ကုသိုလ်တခါပြူတယ်ပြူတယ်ပြူတယ်ပြူတယ်တမထလုပ်တယ မှာဖြစ်တဲ့ကိလေသာကိုသူကတာတာတာတာတာတာသွားတာကိုကာကွယ်ကာကွယ်သွားတာကိုတကယ်တော့ဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ဒီကိလေသာကိုပယ်တတ်သွားနိုင်တယ်အဲဒီလိုပယ်တတ်သွားနိုင်တဲ့အရှိန်ရသွားလို့ရှိရင်တေကဏိကာလကျတော့ကုသိုလ်အတ္တနကံဖြစ်ဖို့မတရားဘူးလားသိကြလားသိကြတယ်ဒါနကုသိုလ်သီလကုသိုလ်လောင်းနဲ့သိကြလားမသိကြဘူးဘာဖြစ်လို့တော့ကိုယ့်ရဲ့တဏှာပါရှိတဲ့ဒိဋ္ဌိကိလေသာရောက်မသွားဘူးတဏှာကိလေသာရောက်မသွားဘူးငါလူတယ်ငါလူတယ်ငါလူတယ်ဆိုတဲ့ဒိဋ္ဌိကတော့ရှိနေတာပဲရှိတာလည်းမဟုတ်ဘူးဘုန်းကြီးတို့ထင်တာကတော့ပုံတော်မှပဲတိုးလိမ့်အောင်ပဲလို့ထင်တာပဲเนาะအဲ့တော့ဒိဋ္ဌိကိလေသာငါလူတယ်ငါလူတယ်ငါလူတယ်ဒါမျိုးပေါ့เนาะအဲ့ဒါအကြောင်းမလို့အဲ့ဒီဒိဋ္ဌိကိလေသာမပယ်နိုင်တဲ့အတွက်ဒီကဏ္ဍကာလမှာအာတနကအဆင့်မှာဒီကိလေသာတွေပြန်မပေါ်နိုင်ဘူးလားပေါ်နိုင်တာပဲเนาะတချို့တချို့ပုံကိုယ်လေးဆိုရင်တဏှာပေါ်တယ်တချို့ကဒေါသပေါ်တယ်တဏှာနဲ့သိရင်ဘယ်ရောက်မလဲလောဘနဲ့သိလို့ရှိရင်ပြိတ္တာဒေါသနဲ့သိလို့ရှိရင်ငရဲမောဟနဲ့သိရင်တိရိစ္ဆာန်ဘယ်ဘက်ကမှမလို့ဟုတ်တယ်မလားဒါလည်းသူကရေပုံရပြောတဲ့လက္ခဏာပါပဲအတိအကျတော့ဟုတ်ပုံမရပါဘူးရေပုံရအပြစ်မဲ့ထားပါတော့လောဘနဲ့သိရင်ပြိတ္တာဒေါသနဲ့သိရင်ကြည်မောဟနဲ့သိရင်တိရစ္ဆာန်။ဒါကိလေသာနဲ့သိတော့ဘယ်လိုမှရောက်ဖို့ကတော့သိကြနေပြီ။ဟုတ်တယ်ပေါ့လား။အဲ့တော့ကုသိုလ်အတ္တအာစိဏကံတွေလှုပ်ထားသည့်တိုင်။ဒါနကုသိုလ်သီလကုသိုလ်အာစိဏကံတွေလှုပ်ထားသည့်တိုင်။ဒီကဏိကာလအတ္တနကံမှာအကုသိုလ်များဖြစ်သွားခဲ့တော့ဘယ်ရောက်။အပယ်လေးပါရောက်တော့ပေါ့နော်။အဲ့တော့မိမိတို့မှတ်ရမှာကအခုလောလောဆယ်အသက်ထင်ရှားရှိနေတော့မှအများရလုံးနေတဲ့ကံသည်လည်းမျိုးရှိတယ်ကုသိုလ်တော်၎င်းအကုသိုလ်တော်၎င်းလည်းမျိုးရှိတယ်အဲ့ဒီနှစ်မျိုးကမိမိတို့ရဲ့တန်တမှာဘာနဲ့တူတယ်လဲလို့ဆိုတော့နော်မဟုတ်ဆရာတော်ဘုရားကြီးကတော့ကုသိုလ်ခွင့်အကုသိုလ်ခွင့်လို့ဥပမာပေးခဲ့တယ်ဒါသာလာပေးလာရပါပဲအလကတ်ဒီပုံမှာတုတ်တာမှာဒီတိုင်းပဲဟောထားခဲ့တယ်ဘုန်းကြီးကတော့အရာဝတီတန်းကလာတဲ့ပုဂ္ဂိုလ်ဆိုတော့ဘာနဲ့သွားမျက်စိနဲ့မြင်တယ်လဲဆိုတော့တောမှာမြင်တယ်မှာလှေပြိုင်ပွဲလုပ်ကြတာနော်လှေပြိုင်ပွဲလုပ်တဲ့အခါကျတော့အဲ့ဒီချိန်နဲ့စီးရဲ့နိုင်တဲ့ပုံကိုဆုံးဖြတ်တာကဘာနဲ့ဆုံးဖြတ်တယ်လဲဆိုတော့ဟိုမှာဂျိုဒန်လေးရှိတယ်ဟုတ်တယ်မလားအဲ့ဒီဂျိုဒန်လေးကိုလှေဦးမှာဓာတ်လေးရှိတယ်ပထမဆုံးဖြတ်နိုင်တဲ့လူကနိုင်သွားတာပဲဒီဂျိုဒန်ကိုနှစ်ယောက်ဖြတ်ရမှာလားတစ်ယောက်လည်းဖြတ်ရမှာတစ်ယောက်လည်းဖြတ်ရမှာနော်အဲ့ဒီဖြတ်နိုင်တဲ့လူကနိုင်သွားတာပဲမဖြတ်နိုင်ခင်မှာသူက၈ယောက်လဲကိုက၈ယောက်လဲသူက၈ယောက်လဲကိုက၈ယောက်လဲလူပြီးတော်နေကြတာအဲ့လိုနုပြီးလွန်နေကြရင်ကနေပြီးတော့နောက်ဆုံးပန်းဝင်တဲ့အချိန်ကျတော့ ဟိုဘက်ကတွေကဖြတ်နိုင်ရင်ဟိုဘက်ကတွေနိုင်တယ်ဒီဘက်ကတွေကဖြတ်နိုင်ရင်ဒီဘက်ကတွေနိုင်တယ်နော်အဲ့ဒီလိုသတ်မှတ်တာကိုအဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာလုံထားတဲ့ကုသိုလ်အကုသိုလ်ကံကလည်းဒီတိုင်းပဲလင်းနေစင်းလို့ပဲတကယ်ကဒီနေ့အကုသိုလ်ကများသွားတယ်နောက်နေ့ကုသိုလ်ကများတယ်နောက်နေ့အကုသိုလ်ကများတယ်နောက်နေ့ကုသိုလ်ကများတယ်ပုံသိမရှိဘူးဟုတ်တယ်မဟုတ်လားတကယ်ကစိတ်ကူးရကုသိုလ်လေးကောင်းလုံးလဲပရိလေးကောင်းစိတ်လဲတရားလေးကောင်းထိုင်လဲအစိတ်ကူးမရတဲ့ခါကျတော့လေလွတ်နေပြန်ရောနော်လောဘဒေါသမောဟတွေနဲ့တကလေကားရနေလိုက်ပြန်ရောစိတ်ကူးလေးရတဲ့ခါပါပြန်လို့လဲကုသိုလ်လေးပြန်လုပ်လိုက်ပြန်ရောပရိလေးစိတ်လဲတရားလေးထိုင်လဲအမြဲတမ်းထိုင်သလားဆိုတော့လဲအမြဲတမ်းမထိုင်ဘူးဟုတ်တယ်မလားစိတ်ကလေးရလိုက်ကောက်ထိုင်လိုက်စိတ်ကမရလိုက်အကုသိုလ်တွေနဲ့နေလိုက်ကုသိုလ်ဖြစ်လိုက်အကုသိုလ်ဖြစ်လိုက်ကုသိုလ်ဖြစ်လိုက်အကုသိုလ်ဖြစ်လိုက်လှင်နေစင်းလို့ဖြစ်တယ်။တရားကုသိုလ်ကရှေ့ရသွားလိုက်တရားအကုသိုလ်ကရှေ့ရသွားလိုက်ကိုယ့်ကိုယ်ကိုပြန်သုံးသပ်ဖို့လိုတာပေါ့။ငါစိတ်ထဲမှာကုသိုလ်ကရှေ့ရောက်နေသလားအကုသိုလ်ကရှေ့ရောက်နေသလားကိုယ့်ကိုယ်ကိုပြန်ပြီးတော့သုံးသပ်ဖို့တော့လိုတယ်။အကုသိုလ်ကရှေ့ရောက်နေမယ်ဆိုဘယ်လိုကပန်းဝင်မလဲ။အာတန္တကံမှာအကုသိုလ်ပန်းဝင်သွားလိမ့်မယ်။ကုသိုလ်ကရှေ့ရောက်နေရင်ဘယ်လိုကပန်းဝင်မလဲ။အာတန္တကံမှာကုသိုလ်ကပန်းဝင်လိမ့်မယ်။အဲ့တော့ဘယ်ကုသိုလ်နဲ့ပန်းဝင်မလားအကုသိုလ်နဲ့ပန်းဝင်မလားကျင်းနေပြောနိုင်လား။ပြောနိုင်ဘူး။အမှန်တရားရင်လင်းစရာကောင်းတယ်။အမှန်တရားရင်လင်းစရာကောင်းတဲ့အလုပ်ကြီးတစ်ခုပဲ။ဘဝရဲ့အနေနဲ့ပြန်စဉ်းစားကြည့်ရနော်။အဲ့ဒါနဲ့ပတ်သက်လို့ဘုန်းကြီးတို့တရကာလေးတွေနည်းနည်းပြောကြည့်ပါမယ်။တို့တို့ချင်းချင်းပေါ့နော်။အလုံးလိုက်ကြားကုန်နေကြပါပါကောသလမင်းကြီးရဲ့မိဖုရားကြီးမာလိကာဒေဝီတသက်လုံးကုသလုပ်ခဲ့တယ်ဟုတ်တယ်မဟုတ်လားတောင်တိမြို့မှာတိုင်းသူပြည်သားတွေနဲ့ကိုရှင်ပြီးတော့လှူတာခုနှစ်ရက်ခုနှစ်နေလှူတာနောက်ဆုံးသူတို့ကနိုင်သွားတယ်တိုင်းသူပြည်သားတွေကရှုံးသွားတယ်ဘလူကဘာလုပ်တာလဲပြိုင်းလှူတာပြိုင်းလှူတာဟုတ်တယ်မဟုတ်လားပြိုင်းလှူတာအလုပြိုင်းလှူပြီးဆိုကြဲကောကဖုံးရသိမကြိုက်တော့နော်သိမကြိုက်တော့အဲဒါအကောင်းဘက်ကလက်တွေးကြည့်ရင်တော့လေသူတဲ့ငါကောင်လှူကြတယ်ပေါ့နော်သူတဲ့ငါကောင်လှူကြတယ်သူတဲ့ငါကောင်လှူကြတယ်သူများတဲ့မသားသားအောင်ဟုတ်လားဟိုဘက်မန္တကဘလို့တွင်ဒုက္ခဘလို့လှူပြလိုက်မယ်ပေါ့သူပရိသတ်ကဘာရင်သိဒုက္ခဘာရင်သိပြလိုက်မယ်ပေါ့ဘာလို့တာလဲပြိုင်လှူကြပြိုင်နေဆိုတဲ့ကူကရွယ်ချက်ကတော့သိတော့မကောင်းတော့ဘူးဒါဘုန်းကြီးကစဉ်းစားကြည့်တာပါနော်ဒါဘုန်းကြီးစဉ်းစားတာပါကိုကဘုန်းကြီးဆိုတော့လေများများစုလေးကြိုက်တယ်ပေါ့လားဒီလိုပဲဖြစ်ရမှာဟုတ်တကယ်ကတော့ပြိုင်လို့တော့မကောင်းဆုံးပဲเนาะမကောင်းဆုံးအလုပ်ပဲဘယ်တော့မှပြိုင်မလို့လဲမကောင်းဆုံးအလုပ်တစ်ခုပဲကောသလမင်းကြီးမာလိကာဒေဝီသူတို့ ਨੇ တိုင်းသူပြည်သားတွေ ਨੇ ပြိုင်လို့လားသူကလို့လဲကိုကလို့လဲသူကလို့လဲကိုကလို့လဲဆိုတော့ကုံတာပေါ့လေတော့တော့လဲကုံတာပေါ့နောက်ဆုံးကြတော့ခொနှစ်ရက်မြောက်ပြည့်တဲ့နေ့ကြတော့နန်းတော်ကနေပြီးတော့မာလိကာဒေဝီရဲ့မိဖုရားကြီးရဲ့အကြံဉာဏ်အရတိုင်းသူပြည်သားတွေရဲ့တန်တမှာအထာမှာမရှိတဲ့เนาะဆင်းတို့မင်းသားတို့မင်းသမီးတို့ ठी ဗီတို့ဓာရီပေါ့နော်ဒါရွှေနဲ့လှုပ်ထားတဲ့ရက်တို့ဘာလို့စသည်ဖြင့်ပေါ့ဓာရီနဲ့အကုန်လုံးတစ်ခါတည်းပြင်ဆင်ပြီးတော့လှူတဲ့အခါကျတော့တိုင်းသူပြည်သားတွေကဘလုံးမမတတ်မတတ်နိုင်တော့ဘူးဖြစ်သွားတယ်သူတို့ကပိုက်ဆံပဲတတ်နေတာသူတို့စီမှာဆင်းမရှိဘူး ठी ဗီမရှိဘူးမင်းကြီးမင်းသားမရှိဘူးဒီလိုမဟုတ်လားနောက်တစ်ခါခုနကတော့ရတ်တော့ပါတော့မင်းသုံးထီသုံးနန်းသုံးရတ်တော့ပါတော့တို့မှမရှိဘူးအဲ့ဒီအလူကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဟာတအံ့တော့ဘယ်တခါလဲတခါတော့ရှင်မြတ်တွေဘိန်းနာမှာရှင်နာမှာတခါလဲခလေကြီးတွေနဲ့အဲ့ဒီမှာရေတွေထက်အဲ့ဒီမှာတခါလဲမင်းသမီးတွေကဘာလုပ်နေလဲနတ်သားတွေတွေးပြီးတော့အဲ့ဒီတဲ့ကိုထက်အမွေးနတ်သားတွေထက်တနခါတို့ငါတဖြူတို့ပေါ့နော်အဲ့လိုတက်ထဲတော့အဲ့ဒီအနတ်နေလှိုင်းလိုက်အောင်ဘာလို့လဲရက်တွေခတ်ကိုခိတ်ကလေးရင်ဝဲတို့ဘာလို့ကပေါ်ပေါ်မပေါ်သေးပါဘူးဘင်းသားကလည်းရက်ခတ်ပြီးတဲ့ခါအဲ့ဒီအနတ်တခါလဲအဲ့ဒီဟိုနေ့တခုတည်းမှာအဆောက်အဦကြီးတည်းမှာဖလိုင်းနေတာအနတ်ဘင်းသားတခါလဲဆင်ကြီးတကောင်နဲ့ဖုန်ကြီးတစ်ပါးကိုဆင်တယ်ကောင်ဖုန်ကြီးတစ်ပါးဆင်တယ်ကောင်အပေါ်ထီဗျူကြီးတွေနဲ့နော်ထီဗျူကြီးတွေနဲ့အဲ့ဒီလိုသူတို့ကအဆောင်ရောင်နေတဲ့လူတာကိုဖုန်ကြီးတွေအနေနဲ့ကြည့်မယ်ဆိုရင်တော့အလူဒါနာသိလူတန်းနေရတဲ့ချင်းမောစီရတခုတော့ဟုတ်တာပေါ့ဒါပေမဲ့ပြိုင်လူတာရွေချက်ကိုကသိမကောင်းဘူးเนาะသိမကောင်းနေတဲ့ကုသိုလ်တော့များများရသွားတာပေါ့ဒါပေမဲ့ကိလေသာကိုတားနေသလားမေးတော့မတားနိုင်ဘူး သေကဏိကာလရောက်တဲ့အခါတော့ဒီလောက်ကုသိုလ်လုပ်ထားတဲ့တက္ကမကြီးကသေကဏိကာလရောက်သွားတဲ့အခါကျတော့အာတနကမှာအကုသိုလ်အာတနကံဖြစ်သွားတယ်။ငယ်ငယ်တုန်းကကောသလမင်းကြီးနဲ့သူနဲ့ရကစားတုန်းကကောသလမင်းကြီးအပေါ်မှာသူပြစ်မှားခဲ့ကိုလည်းအပြစ်ကလေးသွားပြီးတော့စဉ်းစားမိတယ်။စိတ်မကောင်းဖြစ်သွားတယ်။အဲ့ဒီစိတ်မကောင်းဖြစ်သွားတဲ့အတွေ့အဲ့ဒီစိတ်မကောင်းဖြစ်တဲ့ဒေါမနတလေးကဆွဲချလိုက်တာငရဲပြီရောက်ပါ။နော်။သူကြတော့ဒေါသနဲ့သိပေမဲ့ငရဲပြီရောက်တယ်လို့ပဲပြောကြမှာဆိုဟုတ်လား။အဲ့ဒီတော့တလွန်ထားတဲ့ကုသိုလ်ကံတွေကကာယကအပြည့်မှန်တယ်ဝစီကအပြည့်မှန်တယ်မနောကမှာကိလေသာကိုပယ်တတ်တယ်လည်းဆိုရင်မရှိတဲ့အတွက်ဒီကဏိကာလကျတော့ဘယ်ရောက်ပါလဲအပယ်ရောက်သွားတာမတားနိုင်ဘူးနော်မတားနိုင်ဒီကုသိုလ်ကအပယ်ချတာတော့မဟုတ်ဘူးနော်ဘယ်လိုပဲချတော့အာတနကံကချတာအာတနကံကဘာသောဖြစ်သွားလို့လဲအကုသိုလ်ဆိုဒေါမနတာသောဖြစ်သွားတာအဲ့တော့ဘလောက်ပဲလူဒါနတွေပြုတ်ပြူဒီကဏိကာလမှာတခါတည်းယောဂဝရဏကြောင့်ပဲဖြစ်ဖြစ်သာသမိကိစ္စကြောင့်ဖြစ်ဖြစ်ပစ္စည်းကြောင့်ပဲဖြစ်ဖြစ်စစ်စင်ရမှုလေးနဲ့များသိသောမယ်ဆိုရင်ကျင်းနေပဲရောက်ပါပဲအဲ့တော့အဲ့ဒီအချိန်မှာအဲ့ဒီစစ်စင်ရမှုတောင်ကိုခံနိုင်တာကဘာနဲ့မှခံနိုင်လဲဝိပဿနာဝိပဿနာနဲ့မှခံနိုင်တာကိုယ်တန်တာမှာဒေါမနတစိတ်ကလေးပေါ်ဒေါမနတစိတ်ကိုရှုဟုတ်တယ်မလားဘာညာချမ်းသာညာချမ်းသာလိုချင်တဲ့စိတ်ကလေးပေါ်အဲ့ဒီလိုချင်တဲ့စိတ်ကိုဖြစ်ဖြစ်ရှုဝရဏလေးပေါ်ဝရဏကိုဖြစ်ဖြစ်ရှုဒီလိုရှုရမှာကိုနိုင်အောင်ရှုရမှာကိုအဲ့ဒါလို့မရှုနိုင်ရင်တောင်မှတမထာလေးနဲ့တမာရီလေးနဲ့ဝင်နေထွက်လေးလေးရှုငြိမ်ပြီးတော့ဘာစိတ်မှမပေါ်ငြိမ်ပြီးတော့နေနိုင်ရင်ကိလေသာဝင်အောင်မလားအဲ့ဒါဆိုရင်ကုသိုလ်အတ္တကကျင်းနေဖြစ်တာပေါ့အဲ့တော့တမထာနဲ့ဝိပဿနာကတော့ကုသိုလ်အတ္တကဖြစ်ဖို့အလားအလာများတယ်ဘာဖြစ်လို့လဲဆိုတော့တို့ကမနောကံပေါ့လို့မနောကံကိုအသားပေးတဲ့ကံတွေပေါ့လို့ဒါနကုသိုလ်နဲ့သီလကုသိုလ်ကကာယကဝိဇိကံကိုအသားပေးတဲ့ကံဖြစ်တဲ့အတွက်ကျင့်တယ်မတားနိုင်ဘူးနော်ဒါကသူကဒါနနဲ့ပတ်သက်လို့သီလနဲ့ပတ်သက်လို့ကဘယ်လိုရှိတယ်လဲလို့ဆိုရင်ဘုန်းကြီးတို့ကတ္တမဘုရားရှင်ရဲ့သာသနာနောက်ပိုင်းမှာယဟန်တပါးရှိခဲ့ဘူးတယ်အဲ့ဒီခေတ်ကအသက်တန်းဘယ်လောက်ရှိလဲခုနပြောခဲ့တယ်2000အသက်20နှုတ်လိုက်ရင်2000နီးပါးရှိတာပေါ့နော်ယဟန်ဘောကလည်းအဲ့ဒီဟန်ဒီသီလဆောက်တည်တဲ့နေရာမှာအတော့ကိုစင်စင်ကြဲကြဲဝိနည်းတိက္ခာမောလေးစားတဲ့ပုံကိုတရားပဲ။ဒါပေမဲ့လို့လည်းပဲတချိန်တော့အခါကာလကျတော့တောလမ်းမှာတောထဲမှာတရေသောင်းတဲ့အခါကျတော့မိုးရင်ကာလရေလျားတက်လာတော့လေးလေးနဲ့သွားတယ်။သွားတဲ့အခါမှာတစုံတစ်ခုသောအကြောင်းကြောင့်လေးလေးကလူသွားတော့အနားမှာအမှတ်တမဲ့ဆွဲမိတာပိတ်ရွက်တယ်။ဆွဲတဲ့အချိန်နဲ့လေသွားတဲ့အချိန်နဲ့ပြတ်ပါပြပလာတဲ့အခါကျတော့ယဟန်ရဲ့ထုံးစံအရာဝိနည်းသင်္ကပ္ပရဲ့ထုံးစံအရာမပြောပလောက်တဲ့အဘကလေးတခုသိနေဆိုကြပါသို့ဒါပေမဲ့သူကဝိနည်းသင်္ကပ္ပအရာမှာအမြဲတမ်းလေးစားတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီလောက်ကလေးအဘသိတာကိုပဲဟာအဘသိမိအဘသိမိအဘသိမိအပြစ်ကြီးတခုလို့သူစိတ်ထဲမှာထင်ပြီးတော့တခါလက်ဒေသနာလည်းမကြားရတဲ့အခါတော့စိတ်တွေဆင်းရဲနေတာငါဒေသနာလည်းမကြားသေးဘူးဒေသနာလည်းမကြားသေးဘူးတသက်လုံးသီလတွေစောင့်တည်လာတာတတလုံးဝိနည်းသင်္ခါဘောတွေလေးစားလာရဟာအခုတော့ဒီသီလာလေးကပြတ်သွားပြီငါတော့ဒုက္ခပါပဲဒုက္ခပါပဲနဲ့အဲ့ဒါနဲ့သိသွားတာသိသွားတဲ့အခါကျတော့ဒုက္ခပါပဲဒုက္ခပါပဲဆိုတာဘာစိတ်လဲဒေါသစိတ်ပေါ့ဒေါသစိတ်နဲ့သိသွားတာစပယ်ကြီးမှုသွားဖြစ်တယ်သူကြတော့ပဲမရောက်ငရဲမရောက်ပဲနဲ့ဘာဖြစ်သွားလဲဒိဋ္ဌိဖြစ်သွားတယ်ပေါ့ဟုတ်လားအဲ့ဒီတော့သီလာကုသိုလ်ကတော့သူ့ဟာနဲ့သူအကျိုးကတော့ဘေးမှာမှန်တယ်ဒါပေမဲ့ပန်းဝင်တဲ့အခါကျတော့ဘလူကပန်းဝင်သွားတယ်အကုသိုလ်ကပန်းဝင်သွားတယ်ဒေါသပန်းဝင်သွားတာဟုတ်လားစောစောကတော့တက်လာတော့ကတော့ကုသိုလ်ဘက်ကရှေ့ကတက်လာတာပဲဟောဒီကဏိကလာပန်းဝင်တော့ဘယ်ဘက်ကပန်းဝင်သွားအကုသိုလ်ဘက်ကပန်းဝင်သွားတာအဲ့တော့ဖရဲကပြင်မဲ့လဲအပေမကြဘူးလို့မပြောနဲ့တရေဖြစ်တာရှိတာပဲကျောင်းတကလည်းတရေဖြစ်တာပဲလူတွေမှတရေဖြစ်တာမဟုတ်ဘုန်းကြီးတွေလည်းတရေဖြစ်တာပဲနော်ဘာဖြစ်လို့တော့ဒေဂဏိကာလမှာအကုသိုလ်ကံကနေပန်းဝင်သွားတော့ပဲအဲ့ဒါကြောင့်ဒီပန်းဝင်တဲ့ဒေဂဏိကာလဖြစ်မဲ့အကုသိုလ်ကိုတားနိုင်ဖို့ကဘယ်လိုမှတားမလဲတမထတော်လည်းကောင်းဝိပဿနာတော်လည်းကောင်းအဲ့ဒီနှစ်ခုတစ်ခုခုမှတားနိုင်ပါတမာရီတမထအာမကောင်းခဲ့တော့သို့မဟုတ်ဝိပဿနာအာမကောင်းခဲ့တော့မတားနိုင်ဘူးတမထနဲ့ဝိပဿနာအာကောင်းရင်တော့တားနိုင်ဖို့သိကြတယ်ဒါနကုသိုလ်သီလကုသိုလ်မတားနိုင်ဘူးလို့မဆိုလို့ဘူးမသိကြဘူးဟုတ်တယ်မလား မသေးကြဘူးသူကမသေးကြဘူးအဲ့ဒီတော့သေချာစေခြင်းပါလေဆိုရင်တော့တေဂာနိကာလမှာကုသိုလ်စေပြီးအောင်ကြိုးစားဖို့ပဲရှိတယ်တကြတကြပုံကိုယ်တွေလည်းရှိတတ်ပါလေစောစောကအလှူဒါနပြုတယ်ဟောတေဂာနိကာလရောက်တဲ့အခါကျတော့ငယ်ငယ်တော့ကရှင်ပြုခဲ့တာရံခံခဲ့တာဖျားတက်ခဲ့တာအဲ့ဒီအာယုံတွေလှလှလားပေါ်နေတယ်ဟောသူတို့ကြတာနော်အဲ့ဒီလိုလားပေါ်တော့အဲ့ဒါတွေနဲ့ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့အဲ့ဒီစိတ်နဲ့သိသွားလို့ရှိရင်အပယ်လေးပါးရောက်မလားဒုက္ခတိရောက်မလားအဲသူတို့ကြတော့ဒုက္ခတိရောက်ပါလေသို့တော့မသေးကြဘူးပြောတာနော်ကျင်းနေပယ်ရောက်နိုင်မယ်လို့ပြောတာမဟုတ်ဘူးမသေးကြဘူးပြောတာအဲ့ဒီငငယ်တော့ကလောက်ခဲ့တဲ့ကုသိုလ်တွေခေါတော့ကလောက်ခဲ့တဲ့ကုသိုလ်တွေပြန်သတိရရင်လည်းဒုက္ခတိရောက်မယ်အကုသိုလ်ပြန်သတိရရင်လည်းဒုက္ခတိရောက်အဲ့ဒီတော့ဘာလို့သလဲလို့မေးတဲ့အခါကျတော့အနာမဆောက်ရှောက်တဲ့ပုဂ္ဂိုလ်လိုတာပေါ့အနာမဆောက်ရှောက်တဲ့ပုဂ္ဂိုလ်ကကုသိုလ်စိတ်ကလေးတွေဖြစ်လာအောင်တခါတည်းကြည်စည်လေးရပေးတာလို့ဖျားစားလေးဆိုပေးတာလို့တာတာကုသိုလ်လေးတွေတခါတည်းအများနဲ့ပန်းကလေးပဲလှူလှူဆွမ်းကလေးပဲလှူလှူအဲဒါလေးတွေအများနဲ့ကုသိုလ်စိတ်ကလေးတွေဖြစ်အောင်လုပ်ပေးတာလို့တရားလေးတွေဖွင့်ပေးတာလို့တရားရှိမှတ်ဖို့ရှိမှတ်နေလေးတွေပြောပေးတာလို့အဲ့ဒီလိုလုပ်ပေးနိုင်ရင်တော့ဟောအာတနကမှာကုသိုလ်ဖြစ်ဖို့ဤစားသွားတယ်ပေါ့နော်အတော်လေးကိုတည်ချသွားပါလေဖောကြီးတို့တွေ့ကြုံရအဲ့ဒီလိုလုံပေးမဲ့လို့ရှိရင်တော့တော်လေးတည်ချသွားတယ်လုံပေးမဲ့လို့မရှိရင်တော့သူဆက်မဆွဲဆက်သွားတာပဲသားဆွဲတာရှိတယ်သမီးဆွဲတာရှိတယ်ဇနီးဆွဲခင်မဆွဲပစ္စည်းဆွဲသူငယ်ငယ်တော့လုံခဲ့တဲ့အကုသိုလ်တွေဆွဲအဲ့ဒီလိုနဲ့ဆွဲပြီးတော့တည်သွားရင်ဘာဖြစ်မလဲအကုသိုလ်ကပန်းဝင်သွားတာပဲအဲ့ဒီတော့အဲ့ဒီအချိန်မှာမိတ်ဆွေကောင်းအမတန်လိုအပ်ပါလေမိတ်ဆွေကောင်းဆိုတာကလည်းအများအားရနိုင်ပါမလားမရနိုင်ဘူးကိုကဘယ်နေရာမှာဘယ်ပုံစံနဲ့တရားမလို့ကိုမမသိပဲကိုဟုတ်တယ်မို့လားအဲ့တော့မိတ်ဆွေကောင်းဆိုတာအများအားမသိကြဘူးလေအေးစိစိနဲ့သိကြတဲ့နေထိုင်မျိုးနဲ့ဆိုတော့ကိစ္စမရှိပေမဲ့သိကြတဲ့နေထိုင်မျိုးမဟုတ်ဘဲနဲ့ပြုံးနေပြန်တိုင်းကလေးဆိုလို့ရှိရင်တော့မိတ်ဆွေကောင်းရဖို့ကလည်းနည်းနည်းတော့ခက်တာပေါ့နော်အဲ့ဒီလိုဆိုရင်ပုဂ္ဂိုလ်ဆိုတဲ့မိတ်ဆွေကောင်းတဲ့ဘာကပူစိတ်ချရတော့ဓမ္မဆိုတဲ့မိစ္ဆေကောင်ကပူစိတ်ချရတယ်ကိုယ်အတိကိုကိုစောစောကလေးကအလေးချင်လို့ထားအလေးချင်လို့ထားပြီးတော့ဒီအတိထဲမှာတီတီငြိမ်ငြိမ်လေးနဲ့ကိုယ်စိတ်ကိုနိုင်အောင်ထိနေတာဓမ္မရီဟုတ်တယ်မဟုတ်လားတီတီငြိမ်ငြိမ်လေးနဲ့ကိုယ်စိတ်ကိုနိုင်အောင်ထိနေတာဓမ္မရီရုပ်နာရသဘာဝဖြစ်ပေကိုရှုနေတာဝိပဿနာအနည်းဆုံးတော့ဓမ္မရီလေးတော့ဖြစ်နေဖို့လိုတာပေါ့နော်အနည်းဆုံးဓမ္မရီလေးဖြစ်နေရင်ကိုပဲကိလေသာကြားမွေတော့ကလေးသာရှားမွေအဲ့ဒီကုသိုလ်စိတ်ကလေးနဲ့ဝิญဉ်ချောင်းရင်ဘယ်ရောက်မလဲဒုက္ခတိတော့ရောက်တာပေါ့ဝိပဿနာဆိုရင်ပို့ကောင်းတာပေါ့ဝိပဿနာဆိုရင်ဒုက္ခတိရောက်ရုံနဲ့မကဘူးနောက်ဘဝမှာမဉ္ဇဏ်ပူညာတော့မှရသွားနိုင်သေးတယ်နော်အဲ့တော့ကြောင့်မလို့ပုဂ္ဂိုလ်ဆိုတဲ့မိတ်ဆွေကောင်းနဲ့ဓမ္မဆိုတဲ့မိတ်ဆွေကောင်းဘယ်လိုကပို့သေးကြတော့ဓမ္မဆိုတဲ့မိတ်ဆွေကောင်းကပို့ပြီးတော့သိကြတယ်ကိုယ်ကိုယ်တိုင်ကြိုးစားထားရင်ကိုယ်အတွက်မိတ်ဆွေကောင်းတဲ့ခုကကိုနာမအများအားဖြင့်သိနေရှိနေတာပဲအဲ့ဒါကြောင့်မလို့နော်မိမိရဲ့တဏ္ဍာမှာကုသိုလ်ကံတွေလည်းရှိတယ်အကုသိုလ်ကံတွေလည်းရှိတယ်ဘုရင်တို့ရဲ့တဘာဝဘလို့မအကုသိုလ်မကင်းဘူးဘလို့မအကုသိုလ်မကင်းဘူးသောတာပန်သက္ကရာကံကိုကင်းသလားဆိုတော့တို့လည်းမကင်းပါဘူးအနာဂတ်တော့အနာဂတ်ကတော့တော်လေးကျော်သွားပြီပေါ့နော်တော်တို့လည်းမကင်းဘူးရဟန္တာကျမှကင်းပါလားဘုရင်ကတော့ပူဆိုးတာပေါ့အဲ့တော့ပုံစိုးတဲ့ပုထုဇဉ်ဆိုတာဟာအကုသိုလ်ရှိတယ်အကုသိုလ်ရှိတာဘာမှမဆန်းဘူးဟုတ်တယ်မို့လားအကုသိုလ်ရှိတာဘာမှမဆန်းဘူးပုထုဇဉ်မှာအကုသိုလ်ကတော့ရှိမှာပဲဘာမှမဆန်းဘူးပစ္ဆန္ဒရိယအကုသိုလ်ကံနဲ့နေတာမိစ္ဆာရိယအကုသိုလ်ကံမဖြစ်ဖို့ပဲလိုတယ်ဟုတ်တယ်မို့လားဒီတော့ကမဖြစ်ဖို့ပဲလိုတယ်ကျန်တဲ့အကုသိုလ်ကံကတော့ဘာမှမဆန်းဘူးလောဘရှိမှာပဲဒေါသရှိမှာပဲမောဟရှိမှာပဲဒါဘာမှမဆန်းဘူးသို့တော့အဲ့ဒီအာဟုတုကံကိုတားနိုင်စိနိုင်တဲ့ကုသိုလ်အာကိုရှိဖို့ပဲလိုတယ်။အဲ့ဒီအာကုသိုလ်အာကိုကဘယ်လိုပါလဲ။တမထသော၎င်းဝိပဿနာသော၎င်းပေါ့နော်။ဝိပဿနာဖြစ်တယ်ရတော့ပုံကောင်းတာပေါ့။အဲ့ဒါကြောင့်မို့လို့အဲ့ဒီလိုလုံနိုင်တဲ့စွမ်းရည်ဆိုတာဟာအခုလိုဘုရားဘာသာသာသနာနဲ့တွေ့တော့မှမှမျှော်လင့်ချက်ရှိတယ်။နောက်ဘဝမှာမျှော်လင့်ချက်မရှိဘူး။အတော်နည်းသွားမယ်နောက်ဘဝဆိုရင်နော်။နောက်နေပေါင်း50 60တရားလောက်ဆိုရင်အတော့ကိုမျောလိုက်ချက်နည်းတော့မဲ့လက္ခဏာရှိတယ်အခုတော့အတော်များများကတော့သမထဝိပဿနာလောကနေတော်လေးရောက်နေကြပြီဒုစရိုက်တရားတွေအတော်လေးထူပြောနေကြပြီအဲ့ဒါကြောင့်မို့လို့နောက်ဘဝဆိုတာတိတ်မမျောနဲ့
မတော်တော့ပဲလေးပါးရောက်သွားရင်ဘလုံးမှမတတ်နိုင်တော့ဘူးဒုက္ခတိပြန်ရောက်ရင်တော့မှနောက်ဘဝမှာဒီတရားပြန်ရဖို့သိမသိကြဘူးအဲ့ဒါကြောင့်မလို့အကောင်းဆုံးသောဘဝသည်ဒီဘဝပဲဟုတ်တယ်မဟုတ်လားအကောင်းဆုံးသောအချိန်သည်အခုချိန်ပဲအကောင်းဆုံးသောဘဝသည်အခုဘဝအကောင်းဆုံးသောအချိန်သည်အခုချိန်အကောင်းဆုံးသောလုပ်ငန်းသည်အခုလုပ်နေတဲ့ဝိပဿနာလုပ်ငန်းပါပဲသဘောပေါက်လားအဲ့ဒါကြောင့်မလို့မိမိတို့ရဲ့သန္တာခီလာမှာတကယ်လျှောက်ရပြီဆိုတဲ့အခါကျတော့ဘယ်သူမှမပါကိုတယောက်တည်းသွားတာဟုတ်တယ်မဟုတ်လားဘယ်သူမှမပါဘူးကိုတယောက်တည်းသွားတာကိုသွားမယ်လဲကိုနဲ့ကိုဖန်တီးပြီးတော့ကိုလန်းကိုထွင်ပြီးတော့ကိုလန်းကိုရှောင်းရင်အကောင်းဆုံးသောလမ်းဖြစ်ပေါ်သလားကသူများအားကိုရပါလားတရားအားကိုရပါလားတရားအားကိုတရားအားကိုမယ်ဆိုလို့ရှိရင်အကောင်းဆုံးလမ်းကိုကိုကိုယ်တိုင်ရှောင်းနိုင်တဲ့ပုံကိုဖြစ်ပါလိမ့်မယ်လို့အဲဒီလိုသဘောပေါက်ပြီးတော့ကဲပါရခေါ်တော့ကြအောင်စို့ဟေးကြမှာချသာသောပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုလေးလာသက်ပတ်တင်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။